to the Voice of America in Burmese.
ခင်ပါရှင်ဝါရှင်တန်ညွှန်ရိုဗျူရဲ့အမေရိကန်သံတမ်းနဲ့2020ဧပြီလ6ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 코로나바이러스ကပ္ပကာယောဂါကြောင့်ကူးစက်မှုတွေနဲ့တည်ဆုံးသူဦးရေတိုးလာနေချိန်မှာပဲစီးပွားရေးမှာပါထိခိုက်မှုရှိနေတာကိုလျှော့ချနိုင်ဖို့အတွက်ကမ္ဘာတစ်ဝန်းပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့နိုင်ငံပေါင်း73နိုင်ငံပါဝင်တဲ့အဖွဲ့ကြီးကပန်ကြားလိုက်ပါတယ်ဒီချိန်ဟာလူသားတွေရဲ့အသက်ကိုကယ်တင်ဖို့နဲ့ရှင်သန်နေထိုင်ဖို့အတွက်အတူတကွလက်တွဲဆောင်ရွက်ဖို့အရေးကြီးတဲ့အချိန်ဖြစ် ဘရာဇီးပြင်သစ်မက္ဆီကိုတောင်ကိုရီးယားမော်ရိုကိုနဲ့ပီရူးနိုင်ငံတွေပါပါဝင်ပြီးနိုင်ငံအလုံးဟာလူမှုချမ်းသာရေးခီးသွားလာမှုကုန်သွယ်ရေးစီးပွားရေးနဲ့ငွေကြေးဆိုင်ရာတွေမှာအငင်းပွားမှုအနည်းဆုံးနဲ့အမြန်ပြန်ပြီးကောင်းမွန်ခိုင်မာလာစေဖို့အတွက်လက်တွဲလှုပ်ဆောင်ကြမယ်လို့လည်းကတိပြုခဲ့ကြပါတယ်။အစိုးရအများစုနဲ့လူမှုချမ်းသာရေးဆိုင်ရာအရာရှိတွေကတော့စီးပွားရေးထိခိုက်နေတဲ့ကြားကပဲကန့်သက်ထားမှုတွေကိုပြန်ပြီးဖြေလျှော့မပေးစေချင်ကြပဲကတိကြီးကြီးဆက်ပြီးထားကြနေကြတာပါ။စနေနေ့မှာအမေရိကန်ပြည်ထောင်စုမှာဒီရောဂါအကူးဆက်ခံရသူ9သိန်းကျော်နဲ့တည်ဆောင်းရသူက3,900ဖြစ်လာနေပါပြီ။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကပြည်내တချို့အတွက်နေအိမ်တွေမှာပဲနေဖို့ကန့်သက်ချက်တွေကိုပြန်ပြီးဖြေလျှော့ပေးဖို့စဉ်းစားနေတာပါ။ကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ကရောဂါအကူးဆက်ခံရသူပေါင်း1.2 သန်းကျော်ရှိနေတယ်လို့ဒီရောဂါနဲ့တည်ဆောင်းရသူပေါင်းကလည်း3,000,000ကျော်နေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာတစ်လောကနိုင်ငံတွေမှာဆေးကုပေးဖို့ပစ္စည်းကိရိယာတွေမလုံလောက်တာ၊လူနာထားစရာကိစ္စမရှိတာတွေနဲ့ရင်ဆိုင်ရုန်းကန်နေကြချိန်မှာပဲဂျာမနီနိုင်ငံမှာတော့ဘရီမန်လိုမျိုးတွေမှာအင်းကြီးချင်းနိုင်ငံတွေကလူနာတွေကိုကုသပေးနေပါတယ်။ဘရီမန်မှာစနေနေ့ကဒီရောဂါဖြစ်ပွားနေတဲ့ပြင်သစ်လူနာ2ဦးကိုလက်ခံကုသပေးခဲ့တာပါ။ရောဂါဖြစ်ပွားသူ900ကျော်နဲ့သေဆုံးသူ24ဦးရှိတဲ့ဒီမျိုးမှာအခြေအနေကောင်းတဲ့အတွက်လူနာတီးတဲ့ပို့ပြီးလက်ခံပေးနိုင်တယ်လို့ဆေးဝန်ဖွဲ့ပြောခွင့်ရကပြောပါတယ်။တောက်ကြတဲ့အစင်းတွေအရဂျာမနီမှာဒီရောဂါအကူးဆက်ခံရသူက3,300ကျော်ရှိနေပြီးလူပေါင်း3,900တည်ဆုံးခဲ့တာဖြစ်ပြီးတခြားနိုင်ငံတွေနဲ့ရှင်ရင်တည်ဆုံးမှုနည်းပါးတာကြောင့်ကမ္ဘာကသတိထားလာမိကြတာပါ။ဂျာမနီမှာဒီရောဂါကြောင့်တည်ဆုံးရသူတွေဖြန့်မြတ်တဲ့ဟာ80ဝန်းကျင်တွေဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါတို့ဟာနှစ်နိုင်ငံနယ်စပ်ကိုနောက်ထပ်ရေပောင်း30ထပ်ပြီးပိတ်ထားဖို့သဘောတူခဲ့ကြတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကစနေနေ့မှာပြောပါတယ်။အရင်သဘောတူညီချက်အတိုင်းပဲနောက်ထပ်ရေပောင်း30ထပ်တိုးလာတာဖြစ်ပြီးလိုအပ်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေအတွက်တော့ငင်းဆက်ဖြတ်ကျော်ခွင့်ရှိမှာဖြစ်ကြောင်းနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်ပွားနေချိန်မှာမလိုအပ်တဲ့သွာလာမှုတွေမလုပ်စေဖို့အခုလိုပိတ်ထားတာဟာနှစ်ဖက်စလုံးအတွက်ကောင်းကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။American သမ္မတ Donald Trump ကတော့ American နဲ့ Canada နှစ်နိုင်ငံစလုံးဟာဒီကာယောဂါနဲ့ပတ်သက်ပြီးကောင်းစွာကင်တွယ်နေကြတာဖြစ်ကြောင်းနဲ့နေဆက်တွေပြန်ပြီးဖွင့်မယ်ဆိုရင် American Canada နေဆက်ကိုအရင်ဆုံးပြန်ပြီးဖွင့်မှာဖြစ်ကြောင်းဗိုလ်တပူးနေကပဲပြောခဲ့တာပါပုံမှန်ဆိုဒီနှစ်နိုင်ငံနေဆက်တစ်လျှောက်ဖြတ်သန်းသွားလာနေသူပေါင်းကတရက်ကိုလူ2သိန်းလောက်အများရန်ရှိနေပါတယ်အီရန်စစ်တပ်ဟာမိုင်900ကျော်အထိရောက်နိုင်တဲ့ဘုံးလက်နက်တွေတပ်ဆင်နိုင်တဲ့ drone ယာဉ်3,000ကိုပိုင်ဆိုင်ထားပြီလို့အီရန်ကာကွယ်ရေးဝန်ကြီးအမီယာဟာတမီကနိုင်ငံတော်ရုပ်သံမှာစနေနေ့ကပြောကြားလိုက်ပါတယ်။ဒီ drone ယာဉ်တွေဟာအတော်ဝေးကွာတဲ့နေရာကရန်သူလှုပ်ရှားမှုမှန်သမျှကိုစောင့်ကြည့်ပေးနိုင်ကြောင်းနဲ့ရင်ဆိုင်တိုက်ပွဲတွေမှာလည်းတုံ့နိုင်တယ်လို့ပြောကြားခဲ့တာပါ။ဘုံးတွေဒုံးလက်နက်တွေတပ်ဆင်ထားတဲ့ဒီယာဉ်တွေဟာအမြင့်ပေ4,000ခွဲအထိပြန့်နိုင်တယ်လို့ပြောကြားပေမဲ့ဒီ drone ရဲ့အစ်စ်ရဲ့နာမည်ကိုတော့ထုတ်မပြောပါဘူး။ဒီ drone တွေကိုအီရန်စစ်တပ်ကဒေတာရင်းတက္ကသိုလ်တွေနဲ့ပေါင်းပြီးထုတ်လုပ်ခဲ့တာဖြစ်ပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင်။
ကျွန်တော်ရမထုံမှာသတင်းတွေကိုဆက်လက်တင်ပြပေးတော့ပါမယ်။ဒီမနက်ကမှထင်ရှားတဲ့ဆရာတော်ကြီးတစ်ပါးဖြစ်တဲ့တိတိကုဆရာတော်အရှင်ညာနေတရာကကိုဗစ် -19 ရောဂါတန်းခံစားရသူတွေအတွက်ပူယဟာမင်းကြီးဖရန်စစ်စ်ထူထောင်ထားတဲ့အရေးပေါ်ရမုံငွေနဲ့အမေရိကန်ဒေါ်လာ1000ထက်ဝယ်လူဒန်းကြောင်း AP 16ရဲ့အနေနဲ့ထုတ်ပြန်တဲ့ Vatican News မှာဖော်ပြပါရှိပါတယ်။အဲ့ဒီအလူငွေကို AP 16ရဲ့နေကမန်လေးရှူနှလုံးကပ်လက်ကြောင်းကဆင်လူဒန်းခဲ့ပြီးမန္တလေးကလေးကိုင်းကျုပ်ဆရာတော်မာကိုတင်ဝင်းကလက်ခံရယူခဲ့ပါတယ်။ဒါအပြင်အဲ့ဒီကျောင်းမှာရှိတဲ့မိဘမဲ့ကလေးငယ်တွေနဲ့လောကသူတွေအတွက်စမ်းစီစားပေးတဲ့ချက်တုံလူဒန်းခဲ့တယ်လို့လည်း Vatican News မှာပါရှိပါတယ်။ဒီတကူဆရာတော်ကြီးကအခုလိုလူဒန်းတာဟာဗုဒ္ဓဘာသာ၊ခရစ်ယာန်ဘာသာ၊အစ္စလာမ်ဘာသာနဲ့ဟိန္ဒူဘာသာဘာသာအလုံးမှာရှိတဲ့ဘုံတူညီတဲ့မေတ္တာကရုဏာတရားကိုပြသတာဖြစ်ကြောင်းCOVID-19 ကရောဂါကနေလောအောင်ကရုဏာတရား3ပါးလက်ကင်ထားပြီးအားလုံးစည်းစည်းလုံးလုံးနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့လိုကြောင်းလည်းလူဒန်းတဲ့အခမ်းအနားမှာပြောပါတယ်။ဒီလိုဆရာတော်ဟာခရီးယန်ယဟမတ်ကာဒီနယ်ချားလ်စ်ဘိုနဲ့ဂိုက်ကျုဆရာတော်မာကိုဒီဝင်းတို့နဲ့ရင်းနှီးသူဖြစ်တယ်လို့သူတို့နဲ့အတူမတူညီတဲ့ဘာသာတွေအကြားနားလည်မှုဖြစ်တဲ့ဂျိုးပန်းနေတူဖြစ်တယ်လို့လည်း Vatican News မှာဖော်ပြထားပါတယ်။ဒီတကူဆရာတော်ဟာပူယဟာမင်းကြီးဖရန်စစ်ကို2019ခုနှစ်မြန်မာနိုင်ငံခရီးစဉ်အတွင်းတရားတွေ့ဆုံခဲ့တယ်လို့2011ခုနှစ်ကလည်းပူယဟာမင်းကြီးဗနီဒစ်ကိုရောမမြို့မှာတွေ့ဆုံခဲ့သူဖြစ်ပါတယ်။ပူယဟာမင်းကြီးဖရန်စစ်ဟာကိုရိုနာဗိုင်းရပ်စ်အရေးပေါ်ရမုံငွေကိုကနေဦးအမေရိကန်ဒေါ်လာ9သိန်းခွဲနဲ့မတ်တီ2000ကျောင်းအပိလာ6ရက်နေ့ကကြေညာခဲ့ပြီးခရီးယန်ဖျားကြောင်းဖွဲ့စည်းတွေကိုလည်းဒီရမုံငွေနဲ့ဝင်ကြီးထက်ဝင်လူတန်းဖို့တိုက်တွန်းထားပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရှိကြောင်းမလ31ရက်နေ့မှာပထမဆုံးကြေညာခဲ့တာဖြစ်ပြီးအပိလာ17ရက်နေ့အထိသေဆုံးသူ9ဦးရှိပြီးကုသခံရသူ96ဦးရှိသွားပြီဖြစ်ပါတယ်။ဒီရည်တဲ့အခြေစိုက်စကန်တခုမှာအနည်းဆုံးသက်သား22ဦးကိုဗစ် -19 ရောဂါပိုးကူးစက်ခံထားရတယ်လို့စနေနေ့ကအိန္ဒိယရည်တက်ကကြေညာချက်ထုတ်ပြန်ပါတယ်။ကူးစက်ခံထားရသူတွေဟာမွန်ဘိုင်းမြို့မှာရှိတဲ့အနောက်ပိုင်းတိုင်းရည်တက်ဌာနချုပ်လောက်က INS Agri Scan ကဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့အားလုံးအိယာဝင်းတခုထဲမှာနေသူတွေဖြစ်ပြီးအခုကသူတို့ကိုတီးကြခွဲထားပါတယ်။ယောဂါကူးစက်ခံထားရသူတော်တော်များများမှယောဂါလက္ခဏာပြတာမရှိသေးပါဘူး။Johns Hopkins Coronavirus Study Center ဆိုင်ရာအခုထိအိန္ဒိယမှာ COVID-19 အတည်ပြုလူနာ 14,000 ကျော်ရှိပြီး 480 ကျော်သေဆုံးပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့နေတာကြောင့်အပြည်မထွက်ရအမိန့်ချမှတ်ထားတဲ့ကြားမှာပဲစနေနေ့ကစစ်ကမ်းပြုတ်တမျိုးဖြစ်တဲ့စစ်တကောင်းမျိုးမှာရာနဲ့ချီတဲ့အလုပ်သမားတွေလမ်းပေါ်ထဆန္ဒပြခဲ့ကြပါတယ်။လူတူးနဲ့တူးခက်ခွက်ခွာနေရမယ်ဆိုတဲ့အမိန့်ကိုမလိုက်နာပဲလုံလုရဖို့နဲ့လုခလာစာတွေရဖို့အခုလိုစူဝေးဆန္ဒပြတောင်းဆိုခဲ့ကြတာပါပြီးခဲ့တဲ့လကလုခလာစာတွေမရသေးဘူးလို့စစ်တကောင်းမျိုးကဆန္ဒပြသူတွေကပြောပါတယ် COVID-19 ကပ်ဘေးကာလအတွင်းအထက်ရှိလုပ်ငန်းတွေကဝန်ထမ်းတွေကိုလစာပေးနိုင်ရေးအတွက်ပြီးခဲ့တဲ့လအတွင်းမှာပဲအစိုးရကဒေါ်လာ988တန်အကူအညီပေးအစီအစဉ်စတင်ခဲ့တာပါဒါပေမဲ့စက်ရုံတွေဘက်ကတော့အစိုးရရဲ့အကူအညီကမလုံလောက်ဘူးလို့ပြောဆိုနေကြပါတယ်စနေနေ့ကအထိဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ1100ကျော်နဲ့သေဆုံးသူ84ဦးရှိပါတယ်ဟောင်ကောင်ဒီမိုကရေစီရေးတကြွလှရှားသူ9ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကစနေနေ့ကဖမ်းဆီးလိုက်ပါတယ်ပြီးခဲ့တဲ့နှစ်ဇွန်လအတွင်းမှာစခဲ့တဲ့အစိုးရစက်ကြီးရေးဆန္ဒပြပွဲမှာတရားမဝင်စုဝေးမှုစွဲချက်တွေနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်ဟောင်ကောင်ရဲ့ပြည်တွင်းမှာတရားစိုးရဝင်ရောက်ဆွဲထုတ်မှုကိုတားမြစ်ထားတဲ့ဟောင်ကောင်ရဲ့အခြေခံဥပဒေပါတားမြစ်ချက်တွေကသူတို့နဲ့ကြုံမဝင်ဘူးလို့ဟောင်ကောင်မှာရှိတဲ့တရားစိုးရကိုယ်စားလှယ်ရုံးကကြေညာပြီးနိုင်ပိုင်းကြမှာပဲလို့ဖမ်းဆီးခဲ့တာပါဟောင်ကောင်ရဲ့ဥပဒေပြည်ရေးနဲ့တရားစီရင်ဥပဒေကိုချိုးဖောက်တာလို့ဝေဖန်နေတဲ့ကြားကတရုတ်တာဝန်ရှိသူတွေကဟောင်ကောင်အနေနဲ့အမျိုးသားလုံခြုံရေးဥပဒေကိုချမှတ်တင်ကြောင်းဒီသတိပတ်အစောပိုင်းကတိုက်တွန်းပြပါသေးတယ်။ဖမ်းဆီးခံရသူတွေဟာတရားမဝင်လူစုတွေပြုလို့ရမှာပါဝင်မှုနဲ့ဖမ်းဆီးခံရတာဖြစ်ပြီးနောက်ထပ်ဖမ်းဆီးမှုတွေရှိနေတယ်ဆိုတဲ့အချက်ကိုလည်းဟောင်ကောင်ရဲ့တပ်ဖွဲ့ကရင်းဆိုခြင်းမရှိပါဘူး။အနာပိုင်းတွေကိုစတင်ဆန္ဒပြရမှာပါဝင်မှုနဲ့အခုချိန်ထိဟောင်ကောင်မှာလူပေါင်း 8,800 ကျော်ဖမ်းဆီးခံရပြီးတော်တော်များများကထောင်ဒဏ်ဆက်နေချခံရနိုင်တဲ့အဓိကယုံဆရာဥပဒေနဲ့ဖမ်းဆီးခံထားရတယ်ဖြစ်ပါတယ်ခင်ဗျတနေ့ကနေဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗ
ျကကြင်နဲ့ရှမ်းပြည်နယ်အတွင်းကဆစ်ဆောင်စခန်းတွေမှာCOVID-19 ကူးစက်ပြန့်နှံ့မှုတားဆီးကွက်ရေးတွေမှာမပြည့်စုံတာတွေရှိနေတဲ့အကြောင်းကိုပြောပြခြင်းပါတယ်။တရုတ်နိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ပြီလို့အစိုးရကဆိုပေမဲ့တရုတ်မြန်မာနယ်စပ်အဝင်ထွက်ကိုအစောပိုင်းထိန်းချုပ်ခဲ့တဲ့အတိုင်းအတာတွေပို့ပြီး ABDA နေကစားလို့နေဆက်အဝင်ထွက်ကိုယူနန်ပြည်နယ်အာဏာပိုင်တွေကလုံးဝနှီးပါပိတ်ထားပါတယ်။ဒါကြောင့်ယူနန်ပြည်နယ်တဲတွားရောက်အလုလုကန်နေကြတဲ့ကချင်စစ်ဆောင်စခန်းတွေက ITB ဒုက္ခသည်တွေဟာဒုံခဲတဲ့နှစ်ပတ်ကျော်ကစားပြီးဒုက္ခသည်စခန်းတွေစီပြန်လာနေကြတာကြောင့်အထူးသဖြင့်တရုတ်နယ်စပ်နဲ့အနီးဆုံးမိုးမောက်မန်စီမြို့တွေမှာရှိတဲ့စေဘေးဒုက္ခသည်စခန်းတွေမှာကိုဗစ်ရောဂါမကူးစက်ရအောင်လုံးဝအပြင်မထွက်ရအမိန့်မျိုးထုတ်ထားရတယ်လို့ကချင်ပြည်နယ်မိုင်ဂျာယန်အခြေစိုက်ဝမ်ပေါင်နှင်းထွဲအကူအညီပေးရေးအဖွဲ့တာဝန်ကဒေါ်မေရီတွန်က VOA ကိုပြောပါလေ
ပြောပါစို့လော့ဒ်ဒေါင်းလုပ်လိုက်တဲ့သဘောပေါ့ကျမတို့ကြည်ညာဒီကက်မီအားလုံးကတိရုံနယ်ဆက်နဲ့နင်းရဲ့ကက်မီမှာဖြစ်တဲ့အခါကျတော့ခုကအကုန်လုံးပြုတ်ကလည်းပိတ်တဲ့အခါကျတော့အခုစအကုန်ပြန်လာရတယ်တိရုပ်ပြည်ကနေအလုံးလို့အလုံးရင်းလာတဲ့အခါကျတော့ဒီမှာလဲဒီသူတို့ကို၂၀ကျက်ဆောင်ကြီးရဲ့ quarantine center လေးတွေမှာထားထားရမရှိရပေါ့အဲဒါပြဿနာအခုကနှစ်ပတ်ခဲမှရောက်နေပြီပေါ့နော်အဲ့လိုဆိုတော့ဒီဆန်စီစားတော့ရတယ်ဒါပေမဲ့တခြားဟာရင်ကအခက်ခဲရှိရဲ့
အထူးသဖြင့်အစိုးရထင်းကျုံမှုအောက်မှာမရှိတဲ့ IDB စစ်ဆောင်စခန်းတွေဟာအကူအညီရဖို့အလန်းကွာဝေးနေတာကြောင့်ပုံပြီးစိုးရိမ်စရာကောင်းနေတယ်လို့ကချင်ငင်းရည်ကွန်ရဲ့အဖွဲ့တာဝန်ခံဒေါ်ခွန်ကြာကလည်းပြောပါတယ
်ကျွန်မတို့အဲ့ဒါအရန်ပူပင်နေအဲ့ဒါစိတ်ပူတဲ့အထက်မှာအထူးသဖြင့်ဒီအစိုးရရဲ့ထင်းကျုံမှုမဟုတ်တဲ့ဒီ KIO control area မျိုးကြီးလို့ရှိရင်တော့ဘယ်သူမှဒီတိတ်မကူနိုင်တဲ့ဒီချမ်းမြောက်နေရာမျိုးဆိုလို့ရှိရင်ဟိုဘက်ဒီဘက်ကြားထဲအဲ့လိုမျိုးနေရာမျိုးမှာဆိုလို့ရှိရင်အကူအညီကမရှိတဲ့အတွက်ကြောင့်မို့လို့သတင်းအချက်လက်ကလည်းဒီရနိုင်မှုကလည်းအင်တာနက်နဲ့အင်တာနက်မရှိတဲ့နေရာတွေကလည်းအများကြီးပေါ့ဒါကြောင့်မို့လို့ပို့ပြီးစိတ်ကူရယ်ပေါ့ဥမာဆိုလို့ရှိရင်ကျမတို့ဒီဖုတ်ခိုင်နာခင်က IDD ကမ်မှာဒီ patient number 5နဲ့အတူစင်ကာပူကနေလေးရင်စီးလာတဲ့တယောက်ကလာနေသွားတဲ့အခါမှာတော်တည်တာပေါ့အဲ့သူကအခုထိ positive မပြသေးလို့
ဝမ်ပေါင်နှင်းထွက်လို့လူသားချင်းစာနာမှုအဖွဲ့တွေကမြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ရဲ့ထောက်ပံ့မှုနဲ့စစ်ဆောင်စခန်းတွေထဲကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးဆိုင်ရာအသိပေးတာပိုးသက်ဆေးဖြန့်တာတွေတွားလုပ်နေပေမဲ့တရုတ်ပြည်ကနေပြန်လာသူတွေကြောင့်စခန်းတွင်လူပိုများလာတဲ့အတွက်လိုအပ်ချက်တွေရှိနေတယ်လို့ဒေါ်မီရီတွန်ကပြောပါတယ
်။အဲ IDP ရဲ့အိမ်တွေကတစ်ခုနဲ့တစ်ခုက6ပီလောက်ပဲကွာတာလေ။အဲ့လိုကြားထဲမှာကလမ်းဆိုရင်ဒါ6ပီလောက်ခပဲသူတို့မှာလိမ့်ကြီးတိတိလေးပေါ့နော်အဲ့ဒါရှိရဲအဲ့ဆိုတော့အိမ်ထဲကနေအပြင်ထွက်လိုက်တာနဲ့ဒါသူတို့ကချီးတွေ့ပြီးသားဖြစ်နေပြီပေါ့နော်ဟိုပြောမစို့ကျမတို့ကအရန်ဆိုးရင်ပါတယ်အဲ့ဒါကြောင့်မို့လဲ February လဆန်းကနေဒီကြောင်းကြားတာနဲ့ IDP camp မှာဖြစ်လာရင်မလွယ်ဘူးဆိုတော့စိတ်နဲ့ကျမတို့ဒီပူပေါင်းလုံးဝဆင်ဖွဲ့နေအတူအများကြီးပဲကျမတို့ February လ5ရက်ကနေဟိုသူတို့ကိုလက်စည်းနဲ့ညာတို့ပြီးလက်စည်းဆက်ပြားတွေပိုင်းပေးတာမျိုးရှိရဲလက်ရှိအချိန်ကတော့နေဆက်မှာအလုပ်တို့လိုအကုန်ပြန်လာပြီပြီးရင်တို့မှာစားဖို့တောက်ဖို့ဆန်စီစားပဲရှိမယ်တခြားဟိုင်းကလည်းလိုတယ်ကလေးတွေကဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးပေါ့လေနော်ဒါကတော့ IDB ကိုယ်တိုင်လည်းစိုးရိမ်နေပေါ့အဲဒီတော့အဓိကကတော့ဒါအစိုးရအနေနဲ့ကလည်းပုံပြီးတော့ဖြစ်နိုင်ခြေအလားအလာများတဲ့ IDB တွေအရေးကိုလည်းမူစားပြီးမှစဉ်းစားပြီးမှပူပေါင်းပြီးမှလုံဆောင်သွားနိုင်ဖို့အတွက်ကလည်းပိုကောင်းတယ်ပေါ့
လောလောဆယ်မှာတော့ KIO ထိန်းချုပ်ထားတဲ့လိုက်စာမှာကိုဗစ် -19 တန်တရာလူနာ၄ဦးတွေ့ထားပြီးတရုတ်ပြည်ဘက်မှာဆေးစစ်တာမျိုးလုပ်ထားတယ်လို့ဒေါ်ခွန်ကြာကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာတရုတ်စစ်တပ်ဖြန့်ချထားပြီးတင်းကျပ်ထားပါတယ်။မြန်မာနိုင်ငံဘက်ကတရေသီးကားတွေတရုတ်နယ်စပ်ထိသွားနေပေမဲ့လိုင်ဇာနမ်ဆိုင်ယန်ဂျာကွင်းပြင်တစ်ခုမှာပစ္စည်းတွေပုံထားပြီးတရုတ်ဘက်ကကုန်ကားတွေလာတည်သွားတာကလွဲလို့တရုတ်မြန်မာနယ်စပ်အဝင်ဘက်ကိုတင်းကျပ်ထားပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
ဆလပီကိုဗစ် -19 ကူးစက်ရောဂါကာကွယ်ဆေးထုတ်လုပ်နေတဲ့အကြောင်းတင်ပြပါမယ်။ဆက်သအသုံးပြုဆဲအစီရှိတဲ့ဆေးတွေကိုအထူးပြုထုတ်လုပ်တဲ့အီတလီဆေးဝါးကုမ္ပဏီ Advanced SRA ကဒီလကုန်မှာကိုဗစ် -19 ရောဂါကာကွယ်ဆေးပထမအသုံးထုတ်လုပ်နိုင်လိမ့်မယ်လို့ပြောပါရယ်။ဒီကနူးဆက်သဆေးတွေကိုဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်ရန်နာအင်စတီကျူကစတင်အသုံးပြုမှာဖြစ်ပါရယ်။ဂျော်မာမျိုးကဆာဗီနာဂက်စတဖရန်ကိုပီပူတာရဲ့တရင်ကိုပြောပြပါမယ်ခင်ဗျ။ဒီကဘာလုံးမှာ COVID-19 ရောဂါကြောင့်အသက်ဆုံးရှုံးရတာတွေများပြားနေစေမှာပဲကာကွယ်ဆေးတီထွင်ထုတ်လုပ်ဖို့လည်းအချိန်နဲ့အမျှစူးစမ်းနေကြရပါတယ်ထုတ်လုပ်ဖို့စူးစမ်းနေတဲ့အထက်ဖြစ်နိုင်ခြေများတဲ့ကာကွယ်ဆေးငါးမျိုးတဲကတစ်မျိုးကတော့ Chatox 1 and COVID-19 ပဲဖြစ်ပါတယ်ဒီဆေးကိုနောက်မဲ့သတင်းပတ်တွေတွင်စတင်စမ်းသပ်သုံးဆွဲတော့မှာဖြစ်ပြီးအခုပထမအထုတ်ထိုးဆေးပလင်းပေါင်း1000ကိုထုတ်လုပ်နေပြီဖြစ်ပါတယ်ဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်ရန်နာအင်စတီကျူတ်က COVID-19 ဗိုင်းရပ်စ်ပိုးရဲ့အပေါ်ယံပရိုတင်းအလွာမျိုးဗီဇာဖွဲ့စည်းပုံပုံစံတူကိုဖန်တီးယူရမှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်လို့ IRBN ရဲ့စီမံခန့်ခွဲမှုဒါရိုက်တာမတ်တီယိုလီဂိုရီကပြောပါရယ် အခု COVID-19 ရဲ့ protein အလွှာပြိုးပီဇာဒီယန်တွေကိုဗြိတိန်ကနေသူ့ company ကလက်ခံရရှိထားပြီလို့ဆိုပါတယ်အဲ့ဒီမျိုးရိုးဗီဇာဒီယန်တွေနဲ့သာမန်အေးမီဖြစ်ရမှုကိုဖြစ်စေတဲ့ Adenovirus ကိုပေါင်းစပ်ပြီးကာကွယ်ဆေးထုတ်လုပ်ဖို့လုပ်နေပါတယ်လို့လည်းသူကပြောပါတယ
် We produce the vials there will go back to the
COVID blue token yeah institute ကိုပြန်ပို့ပေးပါမယ်ဒါမှသူတို့လူတွေနဲ့ဆက်သက်နေမှာဖြစ်တယ်လို့အချက်လက်တွေစုဆောင်ပြီးကာကွယ်ဆေးကလူတွေအတွက်ဘေးရန်ကင်းပီးပြီးနဲ့ထိရောက်မှုရှိရှိသိရမှာပါလို့ပြောတော်တာပါ။ Yana Institute ဟာအီတလီကနေကာကွယ်ထိုးဆေးတွေကိုရရှိတာနဲ့တပြိုင်တည်းတန်းတန်းပေါ်မှာရှိနေတဲ့အသက် 78.55 နှစ်အကြာဗြိတိန်နိုင်ငံသား900ကျော်ကိုဒီကာကွယ်ဆေးထိုးပြီးဆက်သက်မှာဖြစ်ပါတယ်။ဒီဆက်သက်ကာလဖြည့်ဆုံးခြင်းကစက်တင်ဘာလလို့ကမန်းထားပြီးဆေးတွေရပြီဆိုတာနဲ့ကျန်းမာရေးဝန်ထမ်းတွေကအရင်ဦးဆုံးထုတ်ပေးသွားမယ်လို့ဆိုပါတယ
် Because of the urgency that is outside we are seeing that the reason
လူတွေကဖြစ်လို့ကာကွယ်ဆေးကိုဖြစ်နေတဲ့များအများဆုံးထုတ်လို့ဖို့လူတိုင်းကစိတ်ဝင်စားနေကြတာပါဒါကြောင့်ဒီဆေးရဲ့ဆက်သက်ကာလကတခြားအခြေအနေတွေလို့မဟုတ်ပဲပိုပြီးပြန်ဆန်ပါလိမ့်မယ်လို့သူကပြောပါတယ်ကျွန်တော်ဇေပါပဲဇောမမျိုးအပြင်ဘက်ကပုံမစီရရက်ကသူ့ကုမ္ပဏီရုံးချုပ်မှာနိုင်ငံပေါင်းစုံကတိတ်ပက်ပြီးနာရှင်နေရာဝန်ကျင်ဟာကာကွယ်ဆေးတွေပြည်နယ်သမီးများများထုတ်လုပ်နိုင်ဖို့နိုင်ရီမလတ်အလုပ်လုပ်နေကြတယ်လို့လူကိုရီကပြောပါတယ်အဲ့ဒီထဲကတချို့တိတ်ပက်ပြီးနာရှင်တွေကတော့အီဘိုလာကာကွယ်ဆေးဖော်ထုတ်ရမှာပါဝင်ရက်တွေဖြစ်ပါတယ်ခင်ဗျကျွန်တော်ရေမတော်ပါ
မဲခေါင်မြေကြောင်အပေါ်ပိုင်းမှာတရုတ်ဖက်ကအလွန်ကျွံရေတူလောင်တာကြောင့်မဲခေါင်မြေကြောင်အောက်ပိုင်းနိုင်ငံတွေမှာမိုးကောင်ရေရှားမှုဖြစ်ရတယ်ဆိုတဲ့လေ့လာချက်အကြောင်း Reuters ရဲ့သတင်းဆောင်ပါကိုပြောပြပေးမှာပါတရုတ်နိုင်ငံကရေကာတာတွေမှာရေတူလောင်မှုများခဲ့တာကြောင့်2019ခုနှစ်အတွင်းမဲခေါင်မြေအောက်ပိုင်းနိုင်ငံတွေမှာမိုးကောင်ရေရှားဖြစ်ခဲ့ပေမဲ့တရုတ်မှာတော့ပုံမှန်ထက်ဆူဆုခဲ့တယ်လို့အမေရိကန်သုတေသနလုပ်ငန်းတစ်ခုကအေဒီလ73ရက်နှစ်မှာလေ့လာချက်ကိုထုတ်ပြန်လိုက်တာပါအမေရိကန်ခြေစိုက် STEM Center အရှိတောင်အာရှအစီအစဉ်ညွှန်ကြားရေးမှူး Brian Eiler ကအခုလိုပြောပါတယ
် that shows that the way China collected an enormous amount of water
မုတ်တုံရသည့်အတွင်းတရုတ်ရဲ့အလွန်အကျွံရေတုံလောင်မှုကြောင့်တရုတ်နိုင်ငံတွင်မဲခေါင်မြေအထက်ပိုင်းမှာရေစီးဆင်းမှုလျော့နေခဲ့ပြီးမဲခေါင်မြေအောက်ပိုင်းကလည်းရေခန့်ခြောက်သွားတာဖြစ်တယ်လို့ပြောသွားတာပါ။သုတေသနလုပ်ငန်း Eyes on Earth Inc. ရဲ့လေ့လာတွေ့ရှိချက်ဟာဆိုရင်တရုတ်နဲ့တခြားမဲခေါင်မြေကြောင်းတခြားနိုင်ငံတွေကြားမဲခေါင်မြေခွဲဝေမှုအပေါ်ဆွေးနွေးမှုတွေမှာပိုပြီးခက်ခဲသွားစေနိုင်ပါတယ်။တရုတ်ဆွေးနွေးဘက်ကတော့ဒီသုတေသနတွေ့ရှိချက်တွေကိုပိတ်ချလိုက်ပြီးပြီးခဲ့တဲ့နှစ်တုန်းကမိုးရွာတာနည်းတာကြောင့်တရုတ်ပြည်တွင်မဲခေါင်မြေအထက်ပိုင်းကနေရေစီးဆင်းမှုနည်းခဲ့တာလို့တုံ့ပြန်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံယူနန်ပြည်နယ်တဲကစုစုမှုနှုန်းကပုံမှန်ထက်ပိုများခဲ့ပေမဲ့လည်းတရုတ်နယ်နေချင်းဆက်နေတဲ့ထိုင်းလာအိုနယ်ဆက်မဲခေါင်မြေကြီးကတော့ပုံမှန်ရှိရမယ်မြည်ရည်ထဲစေပေကျော်နှိမ့်ကြခဲ့တယ်လို့လေ့လာမှုကတွေ့ရှိထားတာပါတရုတ်နိုင်ငံတွင်ရေကာတာတွေကမိုးရာသီမှာရေတူလောင်ပြီး6တွေ့ရာသီရောက်ရင်နိုင်ငံတွင်းမှာပြန်ပြီးတော့ရေဖြန့်ဝေပေးတာဖြစ်ပါလေရှင်ကျမသင်ကြည့်ထိုက်ပ
လာပါရှင်မြန်မာတိုင်းနိုင်ငံလုံးကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒေါ်တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ကင်တွယ်ဖို့အတွက်အဆင်သင့်ဖြစ်နေပြီလား။
ဆရုဆွမ်းတလုံးတော့အကောင်းဆုံးပြင်ဆင်ထားပါသေးတယ်။ဘာလို့ဆရုမလဲဆရုရဲ့ member ရှိတယ်။ဆရုဆွမ်းတလုံးဘာလို့ပြောရမလဲ။ဟိုဗန်ဒလီဇာကလည်းကျွန်တော်နိုင်ငံဆိုကြလို့ခွဲထားပါတော့
။ပသိန်စေယုတ်ဒေါက်တာတန်းမင်းထွက်ကပြောပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကအခုမှအစပိုင်းပဲရှိနေသေးပါတယ်။အခြားနိုင်ငံတွေကြုံတွေ့နေရတဲ့အတွေ့အကြုံတွေအရဆိုရင်တော့ကျန်းမာရေးစနစ်လိုအပ်ချက်တွေကနောက်ပိုင်းမှာတဖြည်းဖြည်းနဲ့များပြားလာပါလိမ့်မယ်။ ဒီလိုခက်ခဲတွေကြုံတွေ့လာရမယ်ဆိုရင်ကျန်းမာရေးစနစ်အတွက်ပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်တွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာမှသတင်းတော်ဟင်းသာနဲ့အိမ်သက်စုတို့ကရေးသားထားတာဖြစ်ပြီးအိမ်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်လို့သိများတဲ့ COVID-19 ဟာမြန်မာနိုင်ငံမှာစတင်ဖြစ်ပွားပြီလို့မတ်လ23ရက်နေ့မှာတော့ကျန်းမာရေးနှင့်အားကစားဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဒီရောဂါဟာတရုတ်နိုင်ငံ၊အီတလီနိုင်ငံနဲ့အမေရိကန်နိုင်ငံတို့လိုသာကူးစက်နှုန်းမြန်ခဲ့မယ်ဆိုရင်လူထောင်ပေါင်းများစွာဟာဆေးရုံတက်ရဖို့လိုအပ်ပါလိမ့်မယ်။အဲ့ဒီအတွက်ဆေးရုံတွေ၊ဆေးခန်းတွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေ၊ကျန်းမာရေးဝန်ထမ်းတွေပြင်ဆင်ထားပြီးပါပြီလား။ရောဂါအတွက်ကာကွယ်ရေးဝတ်စုံ PPE အပါအဝင်အခြားသောလိုအပ်နေတဲ့အထောက်အကူပစ္စည်းတွေလည်းအလုံးလောက်ရှိပါသလား။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာန၊ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနနဲ့ကုသရေးဦးစီးဌာနမှညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုမေးမြန်းထားပါရစေ။မြန်မာနိုင်ငံမှာ PPE ဝတ်စုံတွေနဲ့အသက်ရှူထောက်ကူပြုဆက် ventilator တွေဘယ်လောက်ရှိပါသလဲ
။လူတွေကလူတစ်ခုဆိုရင် PPE တို့အသက်ရှူချက်တော့ပါ PPE လိုလိုအပ်တာလည်းထောက်ကမ်းပါအသက်ရှူချက်သက်ရှူချက်ဆိုတာကဒူနာဘလောက်မှာအသက်ရှူချက်လိုတဲ့လူကဘလောက်ရှိတယ်လို့မသိလို့မျိုးတခုခုဆိုတာဒါနဲ့ဆိုတာနဲ့အသက်ရှူချက်တွေလိုတော့မလားလူတရာမှာအသက်ရှူချက်တရာလိုတော့တယ်လို့လိုတယ်လို့ညာထင်နေလားမသိချင်ပါဘူးအဲ့ဒါကြီးကမဟုတ်တရင်တွေကိုအများများဖတ်ပါဘာဖြစ်လို့လဲဆိုတော့ခါကြလူတရာမှာအသက်ရှူချက်လိုတယ်ဆိုတဲ့လူက600ခန့်တော့မပို့ပါဘူးနော်
မကြသေးခင်ကတော့နိုင်ငံတကာဆေးကုမ္ပဏီတစ်ခုဖြစ်တဲ့ International SOS ကမြန်မာနိုင်ငံအတွင်း ventilator 200နဲ့အထက်ရှိမယ်လို့ခန့်မှန်းထားပေမဲ့ဒေါက်တာခင်ကြီးကတော့တိကျတဲ့အရေးအတွက်ကိုမပြောပါဘူး။ကျမတို့ရဲ့စုံစမ်းမှုအရတော့ရန်ကုန်မှာရှိတဲ့ဆေးရုံတွေနဲ့အခြားနေရာတွေမှာရှိတဲ့ဆေးရုံတွေဟာဝန်နဲ့အာမမျှမတဖြစ်နေပါဗျ။ကိုရိုနာဗိုင်းရပ်စ်အလဲလဲဆင့်ထိဖြစ်ပွားခဲ့မယ်ဆိုရင်တော့အသက်ရှူအထောက်အကူပြုဆက်နဲ့အထူးကျန်းမာဆောင်တွေဟာအလုံးလောက်မရှိဘူးလို့သိရပါဗျ။ဗိုင်းရပ်စ်ကိုကာကွယ်မှုနည်းလမ်းတစ်ခုကတော့ဒီပနိုင်ငံကပြန်လည်ရောက်ရှိလာသောသူတွေ၊တန်တရားရှိတဲ့လူနာတွေနဲ့ထိတွေ့ထားတဲ့ဘယ်သူကိုမဆိုသီးခြားထားဆုံးဖြတ်ခြင်းပဲဖြစ်ပါတယ်။သူတို့တွေကိုဆေးရုံတွေ၊ပြည်နယ်တွေကစီစဉ်ထားတဲ့ဌာနတွေနဲ့အိမ်တွေမှာ14ရက်သီးခြားဆုံးဖြတ်ထားဖို့လိုအပ်ပါတယ်။ဖုန်ကြီးကျောင်းတွေပလီတွေလိုမျိုးဘာသာရေးအဆောက်အုံတွေအရာဝတီဘဏ်ရဲ့လေ့ကျင့်ရေးစင်တာတွေလက်ဝဲအားကစားရုံတွေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတ်မှတ်ထားတဲ့အခြားနေရာတွေမှာလည်းတရားဆောင်ချဖို့ကိုတော့ရည်ရွယ်ထားပါတယ်။အစိုးရကတာဝန်ရှိသူတွေအနေနဲ့တော့မြန်မာနိုင်ငံဟိုတယ်လုပ်ငန်းရှင်အသင်းနဲ့လည်းပူးပေါင်းပြီးဟိုတယ်ခန်းတွေမှာတရားဆောင်ချနိုင်အောင်လည်းလှုံ့ဆော်နေပါတယ်။
အခုတော့လက်ရှိကတော့ကျွန်တော်တို့ဟိုပေါ့ဖြစ်လာမယ်ဆိုရင်เนาะဟိုအများကြီးတပြိုင်တည်းတော့ကျွန်တော်တို့ဟိုဖြစ်တယ်ဆိုတော့ပြောလို့မရဘူးဟိုကျွန်တော်ဟိုအမြင်ရရှိမယ်ဆိုရင်အခုဟိုလက်ရှိပြင်ထားတာပေါ့เนาะပြင်ထားတယ်ဆိုတာဒီဟိုပေါ့ဒီဝေဘာကြီးရှိတယ်ကန်တော်နေကြီးရှိတယ်เนาะနောက်ကအောင်ဆန်းဟိုဥစားဆံပြပေါ့ကွင်းစံဌာနရှိတယ်နောက်ကရန်ကုန်မှာဆိုရင်အမျိုးသမီးနဲ့နော်ဟိုစာကလေးဆေးရုံကြီးပေါ့နော်ဒါကမှကျွန်တော်တို့မသုံးရသေးတာရှိတယ်။ကျန်တဲ့ဟိုတယ်တွေပေါ့နော်ဟိုတယ်တွေရှိတယ်။အဲတော့ကျွန်တော်တို့ကဟိုအားကစားရုံကြီးပေါ့ကျန်တာသတ်မှတ်ထားတာရှိတယ်။ဆင်းဆင်းတော့သူတို့ view ဟာရှိတယ်။ဒါတွေတော့ကျွန်တော်တို့အသေးစိတ်တော့ကျွန်တော်တို့မပြောလို့ဘူးသူတို့မှရှိတယ်။ဘာလို့လဲဆိုတော့ဟိုတယောက်ပြည်ဥပမာကိုယူပြီးတော့တယောက်မှဆိုရင်ချက်ချင်းချက်လာတယ်ဆိုရင်ဒီခါအားကစားရုံကြီးတို့ဒီခါလေဟိုဥစားပေါ့ဟိုအကုန်လုံးဟိုဆေးရုံတဘောမျိုးလုပ်ပြီးတော့ quarantine လုပ်ကြတာလေ။ဟိုဒါတွေလည်းကျွန်တော်တို့ကအစီအစဉ်ရှိပါတယ်
။ဈေးမရေးနဲ့အားကစားဝန်ကြီးဌာနရဲ့အကြံပေးပြည်သူ့ကျန်းမာရေးပညာရှင်ဒေါက်တာအောင်ထွန်းကပြောကြားခဲ့တာပါဝန်ကြီးဌာနကအမည်မဖော်လိုသူအကြီးတန်းအရာရှိတယောက်ကတော့ရန်ကုန်မြို့နေရာအသီးသီးမှာလူဦးရေ3000ကျော်အတွက်သီးခြားဆောင်ချဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းသီးခြားဆောင်ချဖို့အတွက်သာဖြစ်ပြီးကုသဖို့အတွက်မပါပါဘူးပုံမှန်များကြလာမဲ့ COVID-19 ကူးစက်ခံရမဲ့သူတွေကိုကုသပေးဖို့အစိုးရဆေးရုံတွေကတရားဆောင်ချတဲ့လူနာဆောင်တွေထိုးချက်ပြင်ဆင်ထားဖို့လိုအပ်ပါတယ်။ရန်ကုန်မြို့မြောက်ဥက္ကလာပါမြို့နယ်ဆေးရုံကအစိုးရဆေးရုံဖြစ်ပြီးဆေးဘက်ဆိုင်ရာကျောင်းသားတွေအတွက်သင်ကြားရေးဆေးရုံတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဆေးရုံမှာလူနာ4ယောက်ထားရှိနိုင်တဲ့တရားဆောင်တစ်ဆောင်နဲ့အသက်ရှူဆက်4ခုရှိပါတယ်။အဲ့ဒီဆေးရုံအုပ်ဒေါက်တာကြီးဆိုးကလူနာ30ကနေ40အထိထားရှိနိုင်ဖို့တရားဆောင်ကိုချဲ့ထွင်လို့ရပေမဲ့အသက်ရှူဆက်လိုမျိုးကရိယာတွေလိုအပ်နေပါအောင်မယ်လို့ပြောခဲ့ပါတယ်။မြောက်ကလာပါဆေးရုံမှာလည်းကုသရေးဆိုင်ရာကရိယာတွေကအတော်လေးဆုံဆုံလင်းလင်းရှိပါတယ်။အ
အဲ့ဒီဆေးရုံမှာလူနာဆောင်တစ်ခုချင်းစီထားတဲ့အတွက်သီးခြားအသုံးပြုဖို့ဖန်တလီတာအသက်ရှူထောက်ကူပြုဆက်15လုံးရှိပြီးအဲ့ဒီဆက်တွေကိုသီးခြားဆောင်ကြီးဆောင်အပါအဝင်အခြားနေရာတွေကိုရွှေ့ပြောင်းလို့မရပါဘူးဆေးရုံမှာအခြားအသက်ရှူဆက်တွေရှိနေပေမဲ့ငှားပြီးသုံးလို့မရပါဘူးကိုဗစ် -19 လူနာတဦးသုံးထားတဲ့အသက်ရှူဆက်ကိုလည်းအခြားလူနာတဦးကိုပေးသုံးလို့မရပါဘူးလို့သီးခြားဆောင်မှာတာဝန်ကျနေတဲ့အမျိုးဖော်လိုတဲ့ဆရာဝန်တဦးကပြောပြပါတယ်အင်းစိန်ပြည်သူဆေးရုံကလည်းအစိုးရရဲ့ဆေးရုံတစ်ခုဖြစ်ပါတယ်။အဲ့ဒီဆေးရုံမှာတော့အသက်ရှူအထောက်အကူပြုဆက်3လုံး၊တခြားလူနာဆောင်တစ်ခုနဲ့ PPE ဝတ်စုံ439စုံရှိပါတယ်။ဆေးရုံကိုပို့တဲ့လူနာအရေအတွက်များပြားလာရင်ဘယ်လိုလုပ်ဆောင်မလဲလို့ဆေးရုံအုပ်ဒေါက်တာမီဆန်းချိုကိုမေးခဲ့ပေမဲ့သူမကအဖြေမပေးခဲ့ပါဘူး။ဘယ်လိုပင်ဖြစ်ပါစေအင်းစိန်ဆေးရုံကလည်းကိုရိုနာဗိုင်းရပ်စ်ကူးခံရတဲ့လူနာတွေအတွက်အခြားပြည်သူဆေးရုံတွေထက်တောင်ပိုပြီးကောင်းမွန်စွာပြင်ဆင်ထားတာမျိုးဖြစ်နိုင်ပါတယ်။အဲ့ဒီဆေးရုံမှာကိုဗစ် -19 လူနာတွေအတွက်24နာရီလုံးအလုံးလုံးနိုင်တဲ့ဆရာဝန်တွေ၊သူနာပြုတွေပါဝင်တဲ့အထူးအဖွဲ့ဖွဲ့ထားပြီးပါပြီ။ထာဝန်ကျသူသူနာပြုတဦးကလူနာများများတကြမရှိသေးတဲ့အတွက်တော်တော်လေးကံကောင်းလာပါပြီလို့ပြောပြပါတယ်။ဒါဆိုရင်အခြားမျိုးနယ်တွေမှာရှိတဲ့ဆေးရုံတွေကရောဆင်းသင့်ဖြစ်နေပြီလားအခြားမျိုးနယ်တွေမှာရှိတဲ့ဆေးရုံတွေမှာတော့ COVID-19 ဖြစ်ပွားခဲ့မယ်ဆိုရင်သီးခြားဆောင်ကြီးဆောင်တွေအသက်ရှူအထောက်အကူပြုဆက်တွေလုံးဝလောက်မရှိပါဘူးအေယာဝတီတိုင်းဒေသကြီးကတော့နိုင်ငံအတွင်းမှာလူဦးရေထူးထပ်ဆုံးတိုင်းတစ်ခုဖြစ်ပြီးမကြသေးမီကလည်းလောက်ကင်မရှိတော့တဲ့အတွက်ရွှေပြောင်းလူသားအများအပြားတိုင်းအတွင်းကိုပြန်လည်ဝင်ရောက်လာကြပါတယ်အသိဆေးရုံမှာဆိုရင် PPE 220ရှိပြီးလူနာ6ဦးအတွက်သီးခြားဆောင်ကြီးဆောင်တစ်ဆောင်နဲ့အသက်ရှူဆက်3လုံးရှိပါတယ်။အသိဆေးရုံအုပ်ဒေါက်တာတန်းမင်းထွတ်က
ဆရုဆွမ်းတလုံးတော့အကောင်းဆုံးပြင်ဆင်ထားပါဆိုပြီးဘာလို့ဆရုမလဲဆရုရဲ့တင်းတင်းချီတယ်ဆရုဆွမ်းတလုံးကိုဘာလို့ပြောရတော့မှဟိုဗန်ဒလီကလည်းကျောင်းနိုင်ငံဆိုဆရုကိုဆရာတော့ဆိုတော့ဆရုနိုင်ငံကိုလည်းတကယ်တကယ်အောက်ဘက်ကြီးအကြီးကြီးလာဖြစ်ရင်တော့အမေရိကန်နဲ့ဝါလာပါလိမ့်အဲတော့ဘုန်းကြီးလည်းဝါလာပါတယ်ဒီလိုဝါလာပါလိမ့်ဆရုအဲ့တော့အဲ့တော့ဘလို့လဲဆိုတော့ဆရုကကျွန်တော်အဝေါ်ရောက်တော့ကျွန်တော်ကကုလေးရသားဆိုတော့ကျွန်တော်တင်ပြတယ်လို့ရလာတော့ဆရာတော်ကောင်းမှပြင်ဆင်ထားပါဘူး။ကျွန်တော်တို့နေသားရောကိုဗစ် -19 ရဲ့27ရောက်ဟိုကျွန်တော်ကူးဆက်ထားပြီ။အဲနောက်ဒီကလာကိုထိန်းချုပ်နိုင်တဲ့ဆိုလို့ရှိရင်တော့အဲဒီနှစ်လောက်နှစ်ပတ်လောက်ကိုကျွန်တော်ထိန်းချုပ်နိုင်တဲ့ကူးတဲ့မှုကျွန်တော်ထားထားနိုင်တယ်လို့တော့ပြောပြပါတယ်။အဲကောအဲဆရာတို့ကူးရတယ်ပေါ့။တကူးရတယ်ဖြစ်တဲ့ဂျွန်ဂျူလန်အော်ကက်စထရာကျွန်တော်ကိုဗစ် -19 ကိုထိန်းချုပ်ထားဖို့လုပ်ပါတယ်။ဒါမို့လို့ရှိရင်ကျောင်းကျောင်းအောင်ခဲ့ကြလို့ကျင်းစင်တူကိုရောသူတို့တို့ကိုရောအဲဟိုယူယူတို့ကိုရောအိမ်မှာအချက်များရရှိတာလည်းကိုယ်ခွင့်နိုင်တဲ့ဘဝပေါ်လို့ဆိုရှင်အချုပ်ဆက်ဆက်ပြီးတော့ဖိမီယောဟိုအခက်ခဲတွေညနေညနေဆက်ရနိုင်ပါတယ်။ဒါကြောင့်ကျွန်တော်ကအခုဒီကုနာမဲနှစ်ပတ်ကာလတော့တော်တော်ကိုယ်ခွင့်နိုင်တဲ့ဦးဆက်မှုကရောအများဆုံးအပြည့်ပြအောင်ဖျက်ထားဖို့လိုတော့တော်တော်ကတော့ဒီလိုဒီကံတော်တော်တော်မှာအပြည့်မထောက်ဘူး၊ဒီကံတော်မထောက်ဘူး၊မန္တလေးကထောက်ဘူးတန်တရားဖြစ်ပါပြီနော်။
ရှမ်းပြည်နယ်တောင်ကြီးရှိအမျိုးသမီးနဲ့ကလေးဆေးရုံရဲ့သီးခြားလူနာဆောင်မှာအလုံးလောက်ကိုင်နေတဲ့အမည်မဖော်လိုသူဆရာဝန်တယောက်ပြောပြတာကတော့ဆေးရုံမှာအသက်ရှူဆက်တစ်ခုပဲရှိနေပြီးအဲ့ဒါကိုမိတ်ဆေးဆောင်တစ်ခုမှအသုံးပြုနေပါတယ်။ဝန်ကြီးဌာနကဆေးရုံလေးကိုနောက်ထပ်အသက်ရှူဆက်တွေဘာလို့ထုတ်မပေးသေးရလဲ။ဝေမရှိလို့လား။လူနာတွေအသက်ရှူလမ်းကြောင်းပြဿနာပေါ်လာရင်အသက်ရှူဆက်ဟာမရှိမဖြစ်ပါပဲလို့ပြောခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကမတူညီတဲ့ဆေးရုံကဝန်ထမ်းတွေကိုစကားပြောကြည့်တဲ့အခါမှာတော့ COVID-19 ကူးစက်ခံရပေမဲ့ရောဂါမပြင်းထန်သူတွေကိုကူးသပေးဖို့အတွက်ပြင်ဆင်ထားပြီးပြီလို့ယုံကြည်ကြပါတယ်။ဒါပေမဲ့လူနာအဆမတန်များပြားလာရင်ဆေးရုံတွေမှာဝန်နဲ့အားမမျှမှာကိုလည်းစိုးရိမ်မှုတော့ရှိနေပါတယ်။မြောက်ကလာပါဆေးရုံကအမည်မဖော်လိုသူသူနာပြုဆရာမတယောက်ကတော့ကျန်းမာရေးဝန်ထမ်းတွေလုပ်ငန်းတာဝန်များပြားလာတာတွေနဲ့ပတ်သက်ပြီးကျမတို့ကျမ်းမာရေးဝန်ထမ်းတွေပဲခြေကုံလက်ပန်းကြမှာဒါကအစပဲရှိသေးတယ်။ဘလို့ခိုင်တွေ့ရမလဲဆိုတာကိုတွေးတော့မတွေးရဘူးလို့ညှိတွားထားပါဗျ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့တိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟိန်းသာအိမ်သက်စုဒါနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒို့တန်ဘတ်စင်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို V VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနှာဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ရုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နှာဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနှာဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။ရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုးလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်တရားစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြဒါရိုက်လေလိုင်းအစီအစဉ်စာတင်ဆက်ပေးမယ်စီရင်နေစွန်းနေကအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာကပ်ဘေးရန်ကြီးတာစီချိုးပန်းရံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့မြန်မာသတင်းသမားတွေဖြစ်ကြတဲ့ဦးစည်ရသူဦးတရာသူတို့နဲ့ Skype ကနေဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာဒီနေ့ဆွေးနွေးကြမှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုရင်ဆိုင်တဲ့နေရာမှာသတင်းမီဒီယာရဲ့ခန့်ကဏ္ဍကိုဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်နဲ့အတူဆွေးနွေးဖို့မြန်မာသတင်းစာဆရာတွေဖြစ်ကြတဲ့ဦးစည်ရသူဦးတရာသူကိုဖိတ်ခေါ်ထားပါတယ်ဦးစည်ရသူဦးတရာသူမင်္ဂလာပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့အခုဆိုရင်မြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူဖြစ်နေတဲ့အတည်ပြုထားတဲ့သူတွေလည်းတနေ့တစ်ခြားတိုးလာနေပါတယ်ရောဂါမကူအောင်လည်းထိ ंछ ုံမှုတွေလုပ်နေရပါတယ်ဒီနေရာမှာပထမတစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့သတင်းစီးဆင်းမှုအပိုင်းမှာသတင်းစီးဆင်းမှုလို့ပြောရင်သတင်းထုတ်ပြန်မှုကစပြောရလိမ့်မယ်ထင်ပါတယ်ဆိုတော့အခုလိုကပ်ရောဂါနဲ့ကြုံရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေဘက်ကသတင်းထုတ်ပြန်မှုတွေကအခုချိန်ထိတွေ့ရတော့လုံလောက်မှုရှိရလားဆရာဦးစီသူရင်ဆွေးနွေးပြပါခင်ဗျာ
ဟိုနောက်ပိုင်းတော့အခုကတော့ဘေးရဝိုင်းပြောတာဘေးရဆိုတော့ကျွန်တော် Facebook တို့ဘာလို့ကလည်းဝိုင်းပြောအကြံဉာဏ်ပေးတဲ့လူရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့တော့အခုကတော့လမ်းကြောင်းပေါ်ရောက်လာတော့တွေ့ရတာပေါ့ဒါပေမဲ့ကျွန်တော်တို့သတင်းမီဒီယာသမားတွေအချင်းချင်းဒါပြောကြတာတော့ရှိတယ်။ဘာလဲဆိုတော့ဥမာပြောရေးဆိုခွင့်ရှိတဲ့လူကဥမာဖုန်းတွေဖိတ်ထားတာတွေ့ရတယ်ဟိုဘာလို့ဒါမျိုးတွေကတော့သူ complain တွေတော့တော်တော်ကြားနေရတယ်ပေါ့နော်။အဲ့တော့ဟိုဖြစ်နိုင်တာတော့ပြောရေးဆိုခွင့်ရှိတဲ့လူကယာယူတာအချင်းပြီးတော့တခြားလူတွေလည်းလုပ်နေရလို့သူ့မှာမအားတာလည်းကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်။ဒါပေမဲ့တစ်ဖက်မှာကြာတော့လည်းဘာဖြစ်နေလဲဆိုတော့ COVID ကတကယ်ကိုကြောက်စရာကောင်းတဲ့ဟာဖြစ်နေလို့ဒီနေရာလဲဒါကြောက်နေကြတယ်။ကြောက်လဲကြောက်တဲ့နေပေါ့နော်။အဲ့လိုမျိုးဖြစ်တဲ့အချိန်မှာသတင်းမားတွေကလည်းကောလာဟလတွေကလည်းအားထွက်တဲ့ခါကျတော့ဒါတွေကိုချေပြီးတော့ပြန်မှုဆိုရင်သူချက်ချင်းတင်းစီစဉ်မှုကလည်းဒါပြောရေးဆိုခွင့်ရှိတဲ့လူတွေစီရရောဟိုတင်းစားရှင်းလင်းပွဲတွေရရောကျွန်တော်ထုတ်ပြန်ချက်တွေကဟိုဒါတောက်လျှောက်လို့ဒါကအချိန်နဲ့မျှထုတ်ပြန်နေလို့လူတွေပေါ့နော်ပြီးတဲ့ကာကြတော့မရှင်းလင်းတာမျိုးပေါ်လာရင်လည်းဒါချက်ချင်းပြန်ပြီးတုံ့ပြန်တာဖြေချပေးတာမျိုးရှိဖို့လို့လူတွေကြေညာချက်ကတော့ကျွန်တော်ကအကန့်ပြီးတော့ပြောကြတာပဲဒါပေမဲ့တစ်ဖက်မှာကျတော့လည်းကြေညာချက်ကမရှင်းလင်းတာတွေဒါမျိုးလို့ပါနိုင်တာပေါ့နော်ဘယ်တော့မှမဖြစ်စုံတဲ့အတွက်ကြောင့်မဟုတ်လို့အဲ့လိုမျိုးဆိုရင်ချက်ချင်းတုံ့ပြန်ရှင်းလင်းနိုင်မှုလို့လည်းပြောရေးဆိုခွင့်ရှိသူကလည်းကျွန်တော်ဖုန်းဖွင့်ထားလို့လို့ပြီးတဲ့ခါကျတော့ခုနကမရှင်းတာရှင်းတယ်ပြန်ပြီးတော့ချက်ချင်း Facebook မှာဖြစ်ဖြစ်ရှင်းပြနိုင်ပုံပဲလို့ရဲပေါ့အဲ့ဒါလေးတော့တော်တော်ရှင်းနေပါတယ
်ဟုတ်ကဲ့ဦးတရာသူမြင်ရောခင်ဗျာဒီ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေဘက်ကသတင်းထုတ်ပြန်မှုတွေကအားရချင်းနဲ့လောက်ဆရာလို့များဆိုနိုင်ရလားခင်ဗျာ
ဟိုသဘောဆရာဒီသူပြောသားဆိုပဲပေါ့နော်ဟိုကျွန်တော်တို့ဒီသတင်းထုတ်ပြန်မှုတွေကဟိုကျွန်တော်တို့ဒီဘေးရလေဝိုင်းပြောနေကမှပဲတို့တွေကတဖြည်းဖြည်းချင်းပေါ့နော်ဟိုပြုတ်ပြင်လာတယ်ဟလာဟိုတော့ဆက်ကြည့်ကိုယ်တိုင်လည်းဟိုကျွန်တော်တို့ Facebook ကိုသုံးလာတယ်ဆက်ကြည့်တို့ဘက်ကတော့ဟိုစူးစမ်းမှုလေးတွေလောက်လာတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့မီဒီယာ line ဘက်ကလည်းရှိတဲ့ခါကျတော့ကျွန်တော်တို့လည်းမတည့်ဘူးဆလာဆိုတော့ကြည့်လာပါလေဆိုတော့အခုဒီစင်ညာချက်တွေထုတ်နေတဲ့အခါမှာလည်းစင်ညာချက်တွေကအခုဒီနေ့ဆိုလို့ရှိလို့ရှိရင်ဒီနေ့ဖတ်တဲ့စင်ညာချက်ဆိုလို့ရှိရင်ကဟိုဖတ်လိုက်တာလည်းဒီနေ့ negative တယောက်မှမတွေ့ဘူးလို့လည်းပဲအကြမ်းဖျင်းပေါ့ဆိုတော့ခိုင်းဆိုရင်ကတော်တော်ဒီ78ယောက်ဖြစ်သွားရင်ဒီခု78ယောက်ဆိုတာပြေတော့တယ်ဗျာဒါပေမဲ့သူက3ယောက်တွေ့တယ်ဟုတ်လားအဲ3ယောက်တွေ့တာကိုအောက်ဆုံးမှာရေးထားပြီးတော့အခုဆိုရင်ဘယ်လောက်ဖြစ်သွားပြီဆိုရင်အဲ့ဒါပဲပါဘူးပြန်ကြည့်လိုက်အခုဆိုဆိုတော့ သူတို့ဘက်ကတရင်တွေထုတ်ပြန်တဲ့အခါမှာ professional မဖြစ်ဘူးဒါရကျွန်တော် professional ဖြစ်ရမယ်ပြောတာပေါ့ဘာလို့ဝင်ကြီးဌာနဖြစ်တဲ့အတွက်ကြောင့်ပေါ့လို့သူတို့ကတရားချက်ဆန်တဲ့ report ဆန်တဲ့ဟာပဲကြီးပါဘူးနော်ဆိုတော့ကျွန်တော်တို့ကတော်တော်ကြီးပြဲပြီးလိုက်ကြည့်ရတယ်ဆိုတော့ဟိုဒါကတော်တော်အခက်အခဲရှိတယ်အဲ့တော့ကျွန်တော်ကဖြစ်နေကြတာပါလဲဆိုတော့ဆိုတော့ဟိုကိုယ်စီသူပြောသလိုပဲ e-sports person ကအလုပ်များနေမယ်ဆိုလို့ရှိရင်ဟာမပြောနိုင်တာရှိတယ်အတော့မတော့ပြန်လာရရှိရဖို့မကန်နေတာရှိမယ်ကျွန်တော်အမြင်ပြောရရင်အခုတော့အတွေ့အကြုံကပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျန်းမာရေးကထုတ်ပြန်တဲ့ဒီလိုမျိုးတင်စာချက်တွေကိုပဲအတင်းပိုးကားပြီးတော့အတင်းကျွန်တော်တို့နားလည်အောင်စူးစမ်းပြီးလုပ်နေရတာလည်းအိမ့်ပဲရှိဘူးနောက်ကအဲ့ဒီကိစ္စတွေနဲ့ဆက်ဆက်နေတဲ့ကျွန်တော်တို့တခြားအပြင်မှာဖြစ်နေတဲ့တဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းတော့ဆိုခရီးရန်ဖွင့်နေတဲ့တက်တနာတွေဆိုလို့ရှိလို့ရှိရင်နောက်ဆက်တွဲအတင်းတွေတောင်းမှာအစိုးရဘယ်သူရောဟိုထိသွားပြီးလို့မထိဘူးလို့စသည်ဖြင့်ဒါတွေဖြစ်တဲ့ခါကျတော့ကျွန်တော်အမြင်ပြောရ Sports Person ကကျွန်တော်တို့ဒီဝင်ကြီးဌာနရဲ့အားလုံးနဲ့ဖြည့်ဆက်ပြီးတော့သူကဒီ support person လုပ်ဖို့အတွက်ကိုပဲနေတဲ့လူဖြစ်ရတယ်။သူကအဲ့တော့မှသူကဒီတည်ရဲရတဲ့ငါကျွန်တော်ဆေးရဝါတဲ့ကျမကြီးဒီ lab ကတည်းဟလာဆိုတော့တည်းနဲ့အားလုံးစုစည်းပြီးတော့သူကတခါရဲ့ဟိုဒီအားလုံးကိုနားလည်ပြီးတော့ပြန်ပြောတဲ့အခါကျတော့ကျွန်တော်တို့ media တွေကရေးရတာအရန်အဆင်ပြေသူ့ကိုမေးရတဲ့အခါမှာလေသူကဟိုချက်တဲ့လက်နဲ့ဟလာသူ့မှာရှိတဲ့ information တွေသူကစားပြီးကြိုက်ခွဲပြီးတော့ဟလာသူပြောနိုင်တယ်။ဆိုတော့အခုကျွန်တော်တို့ကဒီကျမကြီးကနေပြီးတော့ဒါတော်တော်လေးကိုကျွန်တော်တို့ဖတ်ပြီးမနေနားလည်အောင်လုပ်လိုက်ပြီးဖတ်လာတဲ့အဖြစ်ရဲ့နောက်ဆုံးတွဲမေးဖို့နေကျွန်တော်ဘာလို့ဆက်မေးရမှာမသိဘူးဆိုတော့အဲ့လိုမျိုးတွေပေါ့ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အစိုးရကအခု source version ထားတာကိုကထားပုံထားလေးကမှားတယ
်ဟုတ်ကဲ့တကယ်တော့ဒီနေ့ထုတ်ပြန်မှုအပိုင်းမှာရင်ငွေရတဲ့သိအားရစရာမရှိပါဘူးအခု COVID-19 ကရောဂါဖြစ်တဲ့သမားရုံးကပုံမှန်ကိစ္စရှင်းလင်းပွဲတော့မလုပ်တော့ပါဘူးonline နေပဲမေးဖို့မေးရရေကိုဖြေတာလည်းရှိတယ်မဖြေတာလည်းရှိတယ်ပေါ့လေဆိုတော့အခုကတ်ယောဂါဖြစ်တော့မှတရေထုတ်ပြန်မှုဘက်ကပုံများတော့စိုးသွားတယ်လို့ပြောလို့ရမှာကိုစီစု
အဲကျွန်တော်နားလည်ရတော့ကိုကျွန်တော်တို့ crisis communication ပေါ့လေဒီခုနကကျွန်တော်တစ်ခေါက်ပြောခဲ့ပါတယ်ဒီရေးပေါ်ကာလဒီတရင်စီစဉ်မှုပေါ့လေတရင်ကိုကုတ်ကဲနိုင်တဲ့ဟာအဲ့ဒီဟာမျိုးကဟိုတိဆောက်တော့လို့လည်းပေါ့နော်ဟိုကျမကြီးဖြစ်လို့ကျမကြီးကလူကဒါအကုန်လုံးတာဝန်ယူပြီးပြောဒါမှမဟုတ်လဲစီးပွားရေးဖြစ်လို့စီးပွားရေးဆိုင်ရာလူကထပြောအဲ့ဒီလိုနဲ့ဆိုရင်ဒါအဆင်မပြေဘူးကျွန်တော်အကုန်လုံးကိုပြောနိုင်တဲ့လူတယောက်လူတွေပေါ့လေဒါအဲဟိုအရင်ကဆိုရင်ဒါဥစ္စာဖြေပြောခဲ့တဲ့နေရာမျိုးပေါ့နော်ဆိုတော့သူတို့သူ့စီမှာကြတော့လဲသူကဒီခက်ခဲနေတဲ့ဟာတွေကိုကြတော့လဲတင်ညာဆိုင်ရာဟာသူ့ကိုကြတော့လဲအနည်းဆုံးတော့သူကအခြေခံတစ်ခုဆင့်ကြည့်တော့တော့လဲကျွန်တော်တို့တည်ထားဖို့လူတွေပေါ့နော်အဲ့ဒီလိုလူတွေဒီအတူစီကိုဝင်ပြီးတဲ့အခါကျရင်ကျန်တဲ့လူတွေအကုန်လုံးကတရင်စီစဉ်ပေးနေဖို့လိုတယ်ပေါ့နော်အဲတော့ဒါပါတော့ဒီတော့တိုက်ပွဲတွေဖြစ်နေတဲ့ဟာတွေရောနောက်ပြီးတဲ့အခါကျတော့စီးပွားရေးကိစ္စတွေရောအကုန်လုံးဒီကိုဗစ်ကအခုဟာကကိုဗစ်လို့ပြောလိုက်ပြီးကျွန်တော်တို့အကုန်လုံးနဲ့ကျွန်တော်တို့ကချိန်သွားတာပေါ့ဟိုစားနပ်ရိက္ခာကိစ္စတွေရောကျန်းမာရေးကိစ္စတွေရောစီးပွားရေးရောဟုတ်ကျန်းမာရေးကိစ္စတခုတွေလည်းပြောလို့မရတော့ဘူးဖြစ်သွားတာပေါ့နော်ကိုတီးရသေးလည်းအဆအပြေပဲအဲ့ဒီအခါကျတော့ဒါလည်းအကုန်လုံးကိုနည်းနည်းပါးပါးတော့တီးပြီးခောက်ပြီးရှိထားတဲ့ပုံပေါ့နော်ဥပမာ channel လေးဆောင်းလို့ဟာမျိုးအဲဒါမျိုးအဲ့လိုမျိုးဒီအစိုးရထဲမှာဆိုလေဒီစာတော်တော်များများဖတ်တာဒီဘာတဲ့တော်တော်များများကြည့်တဲ့ပုံကိုမျိုးပေါ့နော်အဲ့လိုပုံကိုမျိုးကြီးကျွန်တော်လူရယ်ဗျအသက်ကလည်းအများကြီးကြီးမကြီးတဲ့အသက်ကြီးရင်လည်းသူကစတမနာကကြာနေတယ်နောက်ပြီးရကြတော့ဘာဖြစ်လဲဆိုတဲ့ခါကျတော့ကိုကိုရင်ကလက်ရှိတာဝန်အရင်ကြီးမနေရအောင်လက်ရှိတာဝန်အရင်ကြီးပြန်တော့သူ့မှာဒါနဲ့ပုံတွေပြီးတော့ပုံတွေဘာတွေမရှိနိုင်တာတော့ကျွန်တော်ကဖြစ်တယ်ပေါ့နော်အဲ့ခါကျတော့အသက်ရောအဖြစ်လည်းမကြီးမငယ်ကျွန်တော်ဖြစ်ဖို့လိုတယ်ပြီးရကြတော့ဟိုဘာသာရေးပေါင်းစုံနဲ့ TV ခောက်မှုပေါ့ဗျာဟိုနည်းနည်းဆိုင်ဆိုင်မှုတော့ TV ခောက်ပြီးတဲ့ကျွန်တော်ပုံပုံပြဖြစ်ဖို့လိုတယ်ပြီးရခါကျတော့တရင်သမားရဲ့ရှူတော့ပေါ့နော်တာမန်ပြည်သူတစ်ခုလူရဲ့သိကျင်စိတ်ပေါ့အဲ့ဒါကိုကိုစားပြုပြီးစဉ်းစားနိုင်တဲ့ပုံပုံပြတဲ့လူတွေပေါ့အဲ့ဒါမျိုးလူမျိုးတွေအနည်းဆုံး1ယောက်နော်သို့မဟုတ်2ယောက်ကျွန်တော်ထားထားဖို့ပေါ့နော်ပြီးရခါကျရင်တော့အချိန်မှန်ထုတ်ပြန်ပေးလို့လူတွေကျွန်တော်မြင်ကတော့ဟိုည3နာရီမှာတွေ့တပွဲပွဲအတွေ့လို့အဲ့ဒါကြီးဝင်ကြီးစီပုံစံဝင်ကြီးကအေးထွက်လိုက်ဆိုရင်အဲ့လိုမျိုးလုပ်နေရင်တော့ဝင်ကြီးတွေလည်းအဆင်မပြေဘူးသဘောပြောပြတာ။ဆိုတော့အဲ့လိုမျိုးအခုလေဝင်ကြီးတွေလည်းအဆင်မပြေဘူး။ကျွန်တော်သိရလို့လည်းခုနကပြောဆိုငင်လို့တော့မဟုတ်တာညာ။ဟိုဆူနာမီတိုင်းကြီးရိုက်တာမဟုတ်ဘူးထပြေးရမှာလည်းမဟုတ်ဘူး။ဆိုတဲ့အခါကျတော့အဲ့လိုမျိုးဆိုရင်တခြားနိုင်ငံတွေပါလို့လေကျွန်တော်တို့ဘေးကိုအဆထွင်စရာမလိုဘူးဆိုတဲ့စကားရှိပါတယ်။ဘေးကလုံးဝနှိမ့်ကားတော့ထွင်ပြီးလဲဆိုထပ်ထွင်စရာမလိုဘူး။ကျွန်တော်တောင်ကိုရီးယားမှာဘယ်လိုလုပ်လဲ။ထိုင်ဝမ်မှာဘယ်လိုလုပ်လဲ။စင်ကာပူမှာဘယ်လိုလုပ်လဲ။ညာကြီးတစ်ကောင်3နာရီလောက်ကျွန်တော်ထချင်ညာလား။ဒါမှမဟုတ်အမနဲ့တစ်ကောင်ညာတစ်ကောင်အဲဒါမှ3000ကျန်တော့ခြေညာလာပါရဲ့7နာရီရတဲ့ခါခြေညာလာအဲ့လိုမျိုးကျွန်တော်တို့ခြေညာလိုက်ဆိုတော့စာကလေးကျွန်တော်တို့ခုလုံးလိုက်ရင်ကျွန်တော်မြင်တော့ဆင်ပြေတယ်ပေါ့နော်ဆိုတော့အဓိကတော့တီးဖွဲ့နိုင်ဖို့ကျွန်တော်မြင်တော့ခြေညာလည်းပါပြီးတော့တော်တော်လေးလည်းကြာသွားပြီဆက်စားကျန်တော့ကျွန်တော်အဲ့လိုမလုပ်နိုင်ဘူးခုကတော့ခြေညာလည်းပါပြီးတော့ပြင်းပြစ်စားရလဲဆို3000လောက်ရှိသွားပြီပေါ့နော်ပြီးတော့တခြားနိုင်ငံတွေအမေရိကန်တို့ထိုင်ဝမ်တို့စင်ကာပူတို့ဒါဥပမာကောင်းနေလဲကျွန်တော်တက်လာပြီဖြစ်တဲ့ခါကျတော့အဲ့ဒီအနေပြီးတော့မော်ရယ်လေးခုယူပြီးကျွန်တော်နိုင်ငံကျွန်တော်လူရင်းအားနဲ့လိုက်တဲ့ crisis communication ပေါ့နော်အဲ့ဒါလေအဖွဲလေးတစ်ခုတော့လုံးလို့ရပါပြီကျွန်တော်မြင်တော့သူများနိုင်ငံတွေချမ်းသာတယ်ဒါပေမဲ့ကျွန်တော်တို့ကစေရတယ်ဒါပေမဲ့ဒီလူ3-5ယောက်10ယောက်ဒ
ီအဖွဲ့ကတော့ချိန်ယူဆွဲထုတ်လို့ရတယ်ဗျာ။ဟို volunteer လုပ်ချင်တဲ့လူတွေလည်းရှိတယ်။ဥပမာတက်ကြွတဲ့လူတွေဆိုရင်ဘာလို့ပြောလုပ်ပေးမှလူတွေကျွန်တော်ရှိတာပါ။
ကိုယ်စီသူရောကိုတီရသူရောသတိထားနေမှထင်ပါတယ်ဒီဒီဘက်ထမှာပဲဒီတန်ချာရေးတူဝင်ကြီးဦးအောင်လာထုံးကသူ Facebook စာမျက်နှာမှာရေးထားတာတခုတွေ့ပါတယ်ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ခြင်းနဲ့ပတ်သက်လို့ဟိုသူ့ကိုမင်းနေရလို့တည်ဝင်သူဝန်ကြီးတာဝန်နဲ့မဟုတ်ဘဲနဲ့ကိုယ်ရဲ့ Facebook စာမျက်နှာကနေပြန်ရှင်းပြထားတာပါဆိုတော့ဒါသတင်းသမားတွေနဲ့တာမန်လူလူကျမ်းမာကျမ်းမာရေးဝန်ကြီးဌာနထုတ်ပြန်ခြင်းလောက်နဲ့မလုံလောက်ဘူးဆိုတာကိုပြနေတဲ့အချက်ပါဒီလိုဆိုရထုတ်ပြန်ခြင်းတွေနဲ့ပတ်သက်လို့နောက်ဆက်တွဲကိစ္စတွေအတွက်ဖြစ်ဖြစ်တခြားသိကျင်တာတွေကျမ်းမာကိစ္စတွေမဟုတ်ဘဲနဲ့ပေါ့လေဆက်ဆက်နေတဲ့စီးပွားရေးနိုင်ငံရေးလူမှုရေးမေးစရာတွေရှိလာနေတယ်လေဆိုတော့ဒါတွေကိုကျမ်းမာရေးဝန်ကြီးဌာနကပြောခွင့်ရတာဝန်ပေးထားတဲ့ပုဂ္ဂိုလ်တွေအတွက်နဲ့မလုံလောက်ဘူးဆိုတော့လေအစောပိုင်းမှာဆွေးနွေးချက်တွေမှာပြောခဲ့တာရှိပါတယ်ဆိုတော့ဒါတွေကိုတာဝန်ရှိတဲ့သူတွေဘက်ကသဘောမပေါက်တာလားသဘောပေါက်ပေမဲ့တခြားစဉ်းစားချက်တွေရှိနေလို့လားဘယ်လိုအကြောင်းရင်းနဲ့ရှိနေလို့ယူဆလဲကိုသိရသေး
တယ်တော့အများကတော့သဘောမပေါက်လို့ဒါလည်းဒါမလုပ်ပြီးတော့ပြောလို့ရမှာဆိုတော့ကျွန်တော်ကစိတ်ထဲမှာနောက်ကျင်သေးပေါ်တယ်ကိုဇေတာဒီကိုဇေယျပြောနေတဲ့ဟာကကျွန်တော်ကကြာဥောင်းလာတော့ပဲစောင်းပြီးပြောနေသူဖြစ်နေဆိုတော့ဟောကတော့ကဒီ Facebook ကိုတင်လိုက်တာဒီသဘောပဲလေသူချင်းပြဒီ road သူရောက်ရောက်လာတယ်ဆိုတာကဒါတက်နေပဲဟုတ်တယ်မလားဆ
ိုတ
ော့သူကမြင်နေရတယ်ဘေးကဆိုတော့ပြောတဲ့ဒရင်တော့ဟောင်းလဲဖြစ်တယ်အဲဆိုတော့သူကတော်တော်ဆရာပြောင်းလဲဖြစ်တဲ့ခါကျတော့ TV ခေါင်းပြီးရှိတယ်နောက်တော့တကယ်ဆရာကြီးမှလုပ်ခဲ့တဲ့သူကသူကြီးသာဖတ်အောင်ဘူးတူတာအတွေ့အကြုံအမြန်ကောင်းတဲ့အခါကျတော့သူဒီ general knowledge ပဲရှိတယ်ခါကျတော့သူတဲ့တော်တော်လေးကို accept တယ်ဆိုတော့သူတော်မှမနေတယ်သူ Facebook ကနေချင်းရတယ်ပေါ့နော်အချို့တွေဆိုအရင်အသေးအောက်ကောင်းတယ်ကျွန်တော်တို့ကမြင်ရတယ်ဘလို့လူရဲ့ဘာလို့နားမလဲတာဘင်းကြီးဌာနထုတ်ပြန်တာဟာဘာလေးလို့နေတာအဲ့ဒါဘလို့ပြောလိုက်ရတယ်ကျွန်တော်တို့တော့အသေးရတယ်ဆိုတော့ဆရာဦးအောင်ကတော့တို့လိုမျိုးအတွေ့အကြုံရှိတယ်ဆိုပို့ဆိုးတာပေါ့နော်ဆိုတော့အဲ့ဒီလိုဒီမျိုးတွေကိုကျွန်တော်တာဝန်ပေးဖို့ဘမမခက်ဘူးသူကိုတက်ကဒီဝင်ကြီးချင်းနေတာလေဆိုတော့သူ့ကိုကျွန်တော်ကဒီချိန်မှာစားဘမတာဝန်မပေးဘူးဒီ covid ကိစ္စနဲ့ပတ်သက်ပြီးတော့ပဲခလာဌာနဘောင်းလုံးနဲ့ဆက်သွယ်ပြီးတရေလေးစုဆောင်ပြီးပြန်ကြားပေးဖို့ပဲသူ့ကို assign လုပ်လိုက်ရင်တော့ဒီကိစ္စတော်တော်အဆင်ပြေတယ်။ဆက်ဆရာကြီးကျွန်တော်တို့ဒုက္ခမျိုးကိုအများကြီးဒီကိုယ်တိုင်ကြုံခဲ့ဘူးတဲ့။ဆိုတော့သူ့ဒီကောင်းကောင်းသိတယ်။ဒီအောင်ဘလို့ manage လုပ်အောင်လဲဘလို့မျိုးထုတ်ပြန်ပေးရမလဲဘယ်အချိန်တွေမှာထုတ်ပြန်ပေးရမလဲဘလို့ထုတ်ပြန်လိုက်ရင်ဟာကျွန်တော်တို့အဆင်ပြေလဲဆိုတာဟာသူအကုန်သိတယ်။ဆိုတော့လူကရှိပြီးသား။ဆိုတော့လုံးလိုက်ဖို့ပဲလို့တော့ဆိုတော့အဲ့ဒီ stage ကိုရောက်သွားဖို့တော့ဘာတွေလိုနေလဲတော့ကျွန်တော်တို့မသိဘူးပေါ့နော်ကျွန်တော်တို့လည်းဒါလေးကိုကြည့်မိရင်တော့လည်းကျွန်တော်တို့ဒီဟာကအဲဒီလိုမျိုးဖြည့်ဆိုင်နဲ့ဆက်သွားဖို့မိတို့ပြဆိုတဲ့ကဆရာဟိုဆိုတော့သူဒီပြောသလိုပဲကျွန်တော်တို့တကယ် professional ဆက်စားလုပ်နိုင်တဲ့အားလုံးနဲ့ဖြည့်ဆက်ပြီးတော့ကန်တွယ်နေတဲ့ပတင်းတွေအားလုံး manage လုပ်နိုင်တဲ့ကျွန်တော်တို့လည်းစကားပြောလို့အဆင်ပြေတယ်တချို့တစ်ခါပြေကြတော့တချို့ကိစ္စတွေပါရှိသွားလဲဆိုတော့ကျွန်တော်တို့ဒီကျောင်းရောက်ကြအောင်ပါတော့ကျွန်တော်တို့ဒီဝင်ကြီးဌာန level အပုံကိုယ်တွေနဲ့ကျွန်တော်တို့ဒီဘယ်လောက်တွေနဲ့ကြာမှာပြောဆိုရဲခါမှာကျွန်တော်တို့ဟို intimacy ပေါ့တော့ရင်းနှီးမှုလည်းလိုအပ်တယ်ကအဲ့တိတ်ရင်းနှီးတဲ့ခါကျရင်ကျွန်တော်တို့အရန်ဟိုဟိုကျောင်းတော်ဆက်ပြေပြောဆိုလုပ်ကြရင်အရန်ကောင်းတယ်ဆိုတော့ဆရာကျတော့ကျောင်းဦးအောင်လားဆိုကြတာမျိုးလည်းရှိပြီတာဆိုတော့ तू ကဒီတရေနမလေးလည်းဘလို့နေထိုင်ဘလို့ပြောဆိုရမှာဆိုတော့ကောင်းကောင်းကြည့်ဆိုတော့အဲ့လိုလူမျိုးတွေပေါ့နော်ဆိုတော့ကျွန်တော်တို့ဒီတာဝန်ပေးနိုင်ဒီကိစ္စလေးရင်းကြတဲ့အဆင်ပြေတယ်ဗျာဘုံမခက်ဘူးအဲ့တော့အဓိက decision maker ပေါ့ဒီကိစ္စကိုဆုံးဖြတ်မဲ့ပုံကအဓိကကိုဖြီးကိုဒီကတ္တနာဖြီးကိုဒါဒီလိုအပ်ချက်ကိုမြင်ဖို့ပဲတို့တော့ဗျာဟုတ
်ဟုတ်ကဲ့ဆိုတော့ဆရာစင်စုမြင်ရောခင်ဗျာ COVID-19 လို့ကာယောဂနဲ့ကျင်းဝတဲ့အခြေမျိုးမှာတာဝန်ရှိသူတွေနဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍကိုအလေးမထားရလားအလေးထားရကောင်းလို့မသိကြရလား
အဲကျွန်တော်တို့ကိုတရားပေးပြောလို့ပဲပြောရမှာပေါ့နော်သူတို့ကတော့တမင်တော့ထုတ်တာတော့မဖြစ်တော့ဘူးကြာဒါကတော့ဟိုဟိုဟိုအရင်နီးနေမပြင်ဘူးဆိုရဲရှိပါတယ်သူကလည်းဒေးတူတေးကြအခုနိုင်ပိုင်းနဲ့အပြာကကနန်းတရားတက်လာလို့ပေါ့ဒီပေါ့ပေါ့ကြာဟိုပုံစံပေါ့အစည်းအဝေးထိုင်အောင်ဟုတ်တယ်မလားကျွန်တော် Skype ခေါ်ခေါ်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဟိုစဉ်းစားကြည့်မရဘူးနဲ့တူတယ်ဒီကိစ္စမျိုးမှာဟိုနည်းနည်းလေးနောက်ကိုစုပ်ပြီးတော့စဉ်းစားနိုင်တဲ့ strategic ဖြစ်တဲ့သူပေါ့နော်ဟိုရှေ့ကဒါကြိုပြီးမြင်တဲ့လူဒီလူကဒီဒေးတူတေးထဲမှာပါမနေပဲနဲ့ဟိုကနန်းလန်းလေကျွန်တော်ပြောရင်တော့ဘတ်ဆိုင်ကြီးပေါ့ဗျာဟိုကောင်းနေရနေတက်ကြည့်တဲ့အပြင်မျိုးရှိတဲ့လူတယောက်ကမှစဉ်းစားလို့ရအောင်ပေါ့ဒီကိစ္စမှာတော့ကျွန်တော်စိတ်ကြအကုန်လုံးကဒီထဲကိုညောသွားတယ်လို့ကျွန်တော်ထင်တယ်ပေါ့ဒေးလူဒီထဲမှာပဲနေစင်တဲ့အပြနိုင်ပိုင်းတဲ့အပြစီပန်ခံွယ်မှုပြဿနာဖြစ်ရှင်းမှုပြီးချင်းတာပေါ့နော်အဲ့ဒီထဲမှာပါနေလို့ဟိုကျွန်တော်တို့ထင်တယ်ပေါ့နော်ထင်တဲ့အခါကျတော့ဟိုအဲ့ဒီပဲပိုင်းလေးကိုကျွန်တော်တို့ဟိုလုပ်နိုင်မယ်ဆိုရင်ကိုဟိုတော်တော်လေးစင်ပြေသွားမယ်လို့ထင်ပါတယ်ဗျဟုတ်တရင်းမီဒီယာတွေကတော့ဒီဒီမှာတော့ကန်းကန်နာတော့အကြီးပေါ့ဗျာကျွန်တော်မြင်တော့ကို profession ဖြစ်လို့ကိုတမဝမ်းကြောင်းဖို့လို့ပြောတာမဟုတ်ပါဘူးဒါအောင်ဆရာဝန်နေပြီးရင်ကိုသူကရှေ့တန်းအရောက်ဆုံးလို့ဖြစ်နေတာပေါ့ဘာလို့လဲဆိုဟိုကျွန်တော်တို့ပြောကြတာရှိပါတယ်ဒီရောဂါကိုကူးစက်နှုံးတဲ့တောင်မှဒီတရင်းမှာကူးစက်နှုံးမှာပို့ပြီးတော့မြန်ပြေဆိုပြီးတော့ပြောကြတာပေါ့နော်ဒါဟိုအမေရိကန်လိုမျိုးဟိုဖြစ်ကြတဲ့များတဲ့နိုင်ငံဒါစင်ကာပူလိုနိုင်ငံမျိုးတော်ဒါကြီးကခံနေရတာဆိုရင်ကျွန်တော်နိုင်ငံဆိုရင် ပို့ပြီးတော့ခံရမှုရှိတဲ့အခါကျတော့ဒီနေရာမှာဒါတရင်သမားတွေရဲ့ခံကဏ္ဍကျွန်တော်အရင်ကြီးကြည့်တော့တရင်သမားတွေလည်းဒါအခုကဒါရက်သေးရွာထဲမှာဆင်းပြီးတော့သူလည်းမကြောက်မရွံ့နဲ့တော့တရင်ယူပြီးတော့ဒါအတက်နိုင်လို့တောင်းဝန်တန်းဆောင်နေတာပဲဆရာဝန်တွေတော့အတက်အတိမတ်ပြုတော့မခံရသေးဘူးပေါ့လေဒါနဲ့အင်မတန်မှအရေးကြီးပါတယ်ဆရာဝန်တွေပြီးရင်ဒုတိယအခြေခံရောက်စစ်ပြီးတော့ဒါကျွန်တော်ပြောချင်ပါဒါတခြားနိုင်ငံတွေမှာလည်းဒီတိုင်းပဲဖြစ်တယ်
ဟုတ်ကဲ့နောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီနိုင်ငံတကာသတင်းမီဒီယာရဲ့အခန်းကဏ္ဍမှာအခုကယောဂါကတကဘာလုံးကျုံနေရတဲ့ကိစ္စဆိုတော့နိုင်ငံပေါင်းစုံမှာပုံစံမျိုးမျိုးနဲ့ဖြစ်ရှင်းနေရပါတယ်ကဘာမှာကူးစက်သူအများဆုံးရှိရဲဆိုပြီးတည်ပြထားတဲ့အမေရိကန်မှာဆိုရင်လည်းတမနာထရမ်ကဦးဆောင်ပြီးကိုဗစ် -19 ကယောဂါတွေအရေးပေါ်ဖွဲ့ထားတဲ့တပ်ဆုပ်ဖွဲ့ရနေပြီးနေတိုင်းလိုလိုဒိန်းတောက်တွေနဲ့တွေ့ပြီးမျိုးမျိုးဖြစ်နေရတာကဟိုမိန်းကုံးတွေကိုတမနာကဖြစ်နေတာရှိတယ်လို့တချို့မိန်းကုံးတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဖြစ်ရတယ်လို့ရှိပါတယ်ဟိုတပင်းတရင်သမားတွေဘက်ကလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့တိုင်းရိုက်ဖြစ်ကိုသိချင်လို့မေးတာမျိုးလည်းရှိပါတယ်ဒါကြောင့်လည်းတမနာရောချင်းမပညာရှင်တွေရောလူကြီးကြီးစီဝါကြီးတခြားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကမီဒီယာနဲ့ပုံမှန်တွေ့ပြီးတော့အဖြေပေးနေရပါတယ်ဆိုတော့ဒီလိုသတင်းမီဒီယာနဲ့တိုင်းရိုက်ဖြစ်ဆိုတာမျိုးအများပြည်သူတွေကိုတရင်ထုတ်ပြန်တာမျိုးကိုဒေတာရင်းနဲ့နိုင်ငံတွေမှာလည်းတွေ့ရပါတယ်ဆိုတော့ကျွန်တော်တို့စီမှာဘာကြောင့်ဒါမျိုးမလုပ်နိုင်ရတာလဲဆရာစီစု
ပြောမယ်ဆိုရင်တော့ဟိုဒီမီးငြိမ်းတာလည်းပဲအချိန်ကုန်နေတဲ့တူပါတယ်ကျွန်တော်မြင်တော့လေဒီကမီးငြိမ်းမှုတိကျဖြစ်တယ်အဲ့ခါကျတော့ဒီမီးဘယ်လောက်လောင်နေလဲဆိုတော့ပြောပြတာကဘယ်လောက်ချင်းရေးမကြည့်ဘူးလို့ကျွန်တော်မြင်တော့ထင်တယ်လို့ထင်တယ်နော်အခုကခုနကလိုတိကျကျမစင်စားမိတာပေါ့လေဆိုတဲ့ခါကျတော့အဲ့ဒါမျိုးကြောင့်လို့ထင်ပါတယ်ဟိုကျွန်တော်သတင်းသမားကတော့ဟိုခုနကလိုပြန်ကြားရေးပုံပုံပေါ့လေပြန်ကြားရေးဆိုခုနကပြောတဲ့ဒီပြောရေးစုပဲရှိတဲ့ပုံပုံကတော့ तू က policy maker မဟုတ်ဘူး तू ကတော့ချလိုက်လို့မဟုတ်ဘူးအဲ့ခါကျတော့သူတို့ဖြေခွင့်ပေးထားတဲ့အတိုင်းကြတယ်ရပါဘူး။သူကဖြေရတဲ့ခါကျတော့ရှေ့ကိုဘာဖြစ်သလဲလို့အဲအတိတ်ပဲဖွင့်ခိုင်းတာလို့ပြောလို့ဆိုရင်သူ့မှာဖြေနိုင်တဲ့အနေအထားမရှိဘူးပေါ့။အဲ့ခါကျတော့ကျွန်တော်ကတိုင်းရိုက်ဟိုငင်းုံပေးတာပေါ့နော်။ဒါကတော့အင်္ဂလိပ်လိုပြောမယ်ဆိုတော့ဒါမြင်းဒီကိုင်ဗန်ရှင်ကိုကိုယ်တိုင်မြင်လိုက်တာပို့ပြီးတော့ကောင်းတယ်။ရှုနေတယ်လေအဲ့ကြတော့မှပြဿနာအတိုင်းအရှိကိုပြီးပြီးတဲ့ခါကျရင်နောက်တစ်ဆင့်ဘာဆက်သွားအောင်လဲဆိုတော့ပြီးနိုင်တယ်ပေါ့နော်။တချို့ကိစ္စတွေကသတင်းမီဒီယာကမှမပြီးလို့ပေးတာပေါ့။ဒီလိုကတိကျတဲ့ဟာကိုသူကကိုစားပြီးပြီးတော့မေးတဲ့အခါဖြစ်တဲ့အတွက်အဲ့ကြောင့် policy paper အတန်းတည်သွားတယ်ဆိုရင်သူဘာဆက်ပြီးလုပ်တဲ့တယ်ဆိုတာပြည်သူရဲ့အစိုးရကဘယ်လိုရှိလဲပြည်သူတွေဘာတွေလိုအပ်လဲဆိုတာသိပြီးတော့သူ့ဘူဝါဒချမှတ်ရေးပါလေဒါကဟိုအထောက်အပံ့ဖြစ်နေတယ်ပေါ့နော်ပြောချင်တာကတော့ကျွန်တော်တို့သတင်းပြန်ကြားရေးခုနကလိုဒေသရှင်တွေကတုတ်ကြလို့ပါလို့ကဟိုကိုစီရနေတစ်ဖက်တည်းနေသွားတာမဟုတ်ဘူးဘူဝါဒချမှတ်သူကနေပြီးတော့မှချင်းပြလိုက်တဲ့ဟာပြည်သူတွေစီရောက်တော့ပြည်ရောမဟုတ်ပြည်သူရဲ့စိုးရိမ်စိတ်ကိုဖြေရှင်းပြီးတော့ဘူဝါဒပေါင်းတော့အောင်လုပ်တဲ့ဘယ်နေအောင်ပွားရဲဟာပေါ့ဆိုတော့အဲ့ဒါကိုကျွန်တော်တို့ကအလေးချင်းမရှိပြီးတော့သဘောမပေါက်သေးဘူးပြင်ပါရယ
်ဟုတ်ကဲ့ကုတီအစွေးမြင်ရောခင်ဗျာကျွန်တော်တို့နိုင်ငံတကာနဲ့ဒေသရင်းနိုင်ငံတွေမှာသက်ဆိုင်ရာတာဝန်ရှိတွေနဲ့သတင်းမီဒီယာတွေထိတွေ့မှုတွေအားကောင်းတာတွေတွေ့ရပါတယ်ဒီနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံအတွက်ဘာတွေနမူနာယူသင့်တာလဲရှိလဲခင်ဗျာ
ဟောဆရာပရိုတော့တာပဲအဲ့ဒီအတိုင်းကြီးပြတော့ခင်ဗျာအဲ့လိုမျိုးတွေ့ရဆုံးတဲ့အခြေအားရှိတာပါခင်ဗျာကျွန်တော်တို့ကတော့တောက်တောက်ကြည့်လိုက်ဒီပြဿနာမတိုင်ခင်တဲ့ဟိုကျွန်တော်တို့ဒီလိုမျိုးနိုင်ငံကောင်းဆောင်တွေကကျွန်တော်မီဒီယာတွေနဲ့ပြည့်ရဆိုတော့မရှိဘူးလေကျွန်တော်တို့ဟိုမှာစနစ်ကအဲ့စနစ်ကတော့ကြပြီးခိုင်းနေပြီဆိုတော့ဟိုဒီကိစ္စအဲ့ဒီနေ့ကြပြီးဒီကြောင်းပြောမယ်အခုနောက်ပိုင်းဆိုပို့ပြီးတော့ဆိုတော့ပေါ့ဒီကင်မရာတွေကဝန်ကြီးဖွဲ့နေမီဒီယာတွေနဲ့ဒီကြောင်းပဲပြောရစီတယ်ဆိုတော့ဒီကြောင်းပဲပြောကြတယ်ပေါ့ဆိုတော့သူတို့မှာသူတို့ရဲ့ဒီပုံမှန်လုပ်လေလုပ်စားလုပ်ရုပ်လုပ်စင်ဖြစ်နေတာတော့လေဆိုတော့ကျွန်တော်တို့မှာငွေတွေကလုပ်ရုပ်လုပ်စင်မရှိရတဲ့ဇာတ်ရဲမှာအခုချိန်မှတော့ဒါတော့လုပ်လို့တော့မရဘူးပေါ့ဆိုတော့ဟိုအကောင်းဆုံးကတော့ဗျာဟို sports ဘက်ကကောင်းကောင်းနဲ့ဒါမှမဟုတ် team ဆိုလည်း team ပေါ့နော်အဲ့လိုမျိုးဖန်တီးပေးပြီးတဲ့အခါကျတော့ကျွန်တော်နေတိုင်းအခုဆိုကျွန်တော်နေတိုင်းထုတ်ပြန်ပေးဖို့နေတိုင်းအဲ့လိုပေါ့ conferencing လုပ်ပေးဖို့ဟိုဟိုတစ်ခုပေါ့ဗျာဟိုကျွန်တော်တို့က video conferencing ရနေတော့ပုံပေါ့တယ်ဘာလို့ကျွန်တော်တို့က question တွေလည်းရှုချင်တယ်ဘာလို့ပြောပြီးပြီးသွားလို့မရဘူးသူကလည်းကျွန်တော်တို့ counter question လုပ်ချင်တာတွေရှိတယ်ကျွန်တော်တို့နားမလည်တာတွေရှိတယ်နောက်ဒီအခုဆိုလို့ချင်တာဗျာဘာသာရေးဆိုင်ရာကျွန်တော်တို့အခေါ်အဝေးပါလာတယ်တချို့ကရှိရှိလို့ချင်းသူတို့ကိုယ်တိုင်ကဒီဘာသာဆိုင်ရာအခေါ်အဝေးတုံးလိုက်ရင်ကျွန်တော်တို့ကတိုင်မဲ့ကောဘာလို့ဆိုလို့မှမသိဘူးပေါ့အခုဆိုလို့ချင်းဟလာဒီ silent carrier ဆိုတဲ့ကျွန်တော်တို့တော့တိုင်ပတ်တယ်ဒီ silent carrier ကဘယ်ပတ်သက်လို့ဆိုလို့ချင်းကျွန်တော်တို့ကိုယ်တိုင်ကလည်းနားလည်ဖို့လိုတာပေါ့နော်ဆိုတော့ဟိုဒီ silent carrier ကမပြတော့ဘူးလက်ဒီဒေါကလက္ခဏာဟလာသူကဘယ်လိုအဆုံးသတ်သွားကျွန်တော်တို့ခုလက်ဒီမသိဘူးပေါ့ဗျာဆိုတော့အဲ့လိုမျိုးရှိရင်ကျွန်တော်တို့ကပြည်သူလူထုကိုပြန်ပြောရတဲ့အခါမှာကျွန်တော်တို့တိုင်ပတ်တဲ့ကိစ္စရှိတယ်ဆိုတော့အချို့တိစ္ဆာတွေကျွန်တော်တို့ကဟိုသူတို့ပြောတာနားထောင်နေမပြူကျွန်တော်တို့မြင်နေတာရှိအပြန်အလှန်ပြောကြတာရှိတယ်အခုတော့ဒီအတိုင်းပဲခံစားကျွန်တော်တို့ဒီ live ဖြန့်ပြီးတော့ Facebook သုံးနေတော့ကျွန်တော်တို့တချို့ကိစ္စလေးဆင်ပြီးသွားတယ်ဆိုတော့အဲ့ဒီဟာအခုဒါကတော့ကျွန်တော်တို့ကလူတို့တစ်ခုလုံးကိုတင်ပေးနေတာနဲ့အဲသူကတော့နိုင်ငံရေးကြွယ်ဝပြီးတော့ကိစ္စကိုဟိုပြရပြကြောင်းသူဒီကိုက်ပြရတာပေါ့နော်ဆိုတော့ဒါနဲ့တစ်ခုတော့သွားတယ်ကျွန်တော်တို့ဘက်ကတော့ဟိုဒီနိုင်ငံတော် ထိတ်ဆုံးအပုဂ္ဂိုလ်တွေဘယ်လိုတွေးနေလဲဘယ်လိုပြောနေလဲဆိုတော့ကျွန်တော်တို့အတင်းလိုက်လိုက်ပြီးတော့ဒီလိုတစ်ဆင့်ကတင်ပြနေကြတာမလို့သူက Facebook ကပြောနေတယ်ဆိုတော့ okay ဒါပေမဲ့ဆော့ပြောသလိုကျွန်တော်တို့ဒီ case ကြီးအောက်ဖြစ်နေတဲ့ကျွန်တော်တို့လက်ရှိနေတိုင်းဖြစ်နေတဲ့ဒီရောဂါနဲ့ပတ်သက်လို့ရင်ဆိုင်ရတဲ့အမိသားတွေကိုဒီလိုတို့တင်ပြရတဲ့အခါမှာတော့ကျွန်တော်တို့ကဆော့ပြောလို့ team နဲ့ကျွန်တော်တို့ပြောမှမဟုတ်လဲတယောက်ပေါ့နော်အဲ့လိုတာဝန်ခံပြီးကျွန်တော်တို့မေးစရာကိုဖြေနိုင်လက်ပြီးလာဖြစ်တဲ့ဟာကိုပြေစာလေးလာပြီးသူကြီးကနားထောင်လာတယ်ကျွန်တော်တို့လည်းကောင်းအောင်ပြန်ပြောပြနိုင်တယ်ကျွန်တော်တို့မေးတဲ့မေးခွန်းတွေကိုလည်းအဲဖြေတယ်တဲ့လူမျိုးပေါ့ဒါမှမဟုတ်လည်းအဖွဲ့ပေါ့နော်သူတို့လုံးတက်ပါတယ်အရင်ကဆိုကျွန်တော်တို့ဒီအာဟိုတစ်ခေတ်တစ်ခါအများကြီးတကယ်ကရှင်နေမလို့ကဆာမှာအဲ့လိုမျိုးပဲသူတို့တွေလုံးပါတယ်အမှတော့အတွေ့အကြုံရှိပါတယ်ရှိတယ်ဆိုတော့ဟိုလူကြီးကိုယ်တိုင်ကျွန်တော်တို့ဒီထိပ်ပိုင်းကိုယ်တိုင်မလာပေမဲ့ဝင်ကြီးတွေကိုယ်တိုင်ကသူတို့ team တွေနဲ့စဉ်းစားကျွန်တော်တို့နဲ့လာတစ်နေ့တစ်ခါအစိုးရဒီမြန်မာနိုင်ငံကဘာလို့ဆောင်ရွက်ဆီလို့ဆိုရှင်းနေတာလို့ပဲတင်းနေတယ်သူတို့လာရှင်းကြတယ်ကျွန်တော်တို့မင်းသားမိခွန်းတွေသူတို့ဖြေတယ်ဆိုတော့ဒါမျိုးနဲ့ကျွန်တော်တို့အငယ်စားလေးပုံမှန်လေးလုပ်ပြီးတော့ဒီနေ့ကိုကျွန်တော်တို့အညတိဒီဗိုင်းလောက်ကိုကျွန်တော်တို့ဒီတစ်စားပေါ့လုပ်ပြီးရင်တော့သူတို့ဆင်ကြေတယ်ဆိုတော့အဲ့အလေးကိုလုပ်ပြီးနိုင်တော့အကောင်းဆုံးပဲဆိုတော့တခုပဲနေရာခိုင်ရင်ပေါ့သူတို့ကနေပြီးတော့မှနေတယ်ကျွန်တော်တို့သတင်းဌာနအများစုကကြားကုန်မှရှိတယ်နေပြီးတော့မှလည်းသတင်းတော့ရှိတယ်ဆိုတော့ဥတော်ဒီလုပ်တယ်လို့ပေါ့ဗျာအဲ့ဒီမှာခိုင်ပြီးကျွန်တော်တို့ live တွေ့လိုက်ရင်ကျွန်တော်တို့အားလုံးဆင်ကြေဆိုတော့အဲ့ဒီကမိခွန်းနေမိကြပါကျွန်တော်တို့ကဒီကနေပြီးနားထောင်ကြအဲ့လိုပေါ့ကျွန်တော်တို့ရင်းပြီးတဲ့ကျွန်တော်တို့ကိုယ်တိုင်မသွားနိုင်တော့ကျွန်တော်တို့ပုံမှန်ရှိတဲ့ရင်းပြီးတဲ့တကယ်ချင်းတွေပါလေတော့မိပြီးပါဆိုတယ်ရတယ်ပေါ့နော်ဆိုတော့ဒါကစဉ်းစားပြီးတော့လုပ်ဖို့ပဲလိုပါတယ်တခုပဲရှိနေဒါကငါတို့စဉ်းစားရမယ့်ကိစ္စလို့သူတို့တားနေတယ်လိုပါတယ်ကြဟုတ်ကဲ့
ဟုတ်ကဲ့ဒီနောက်ဆုံးမိခွန်းကတော့သတင်းသမားတယောက်အနေနဲ့ပေါ့လေဒီ COVID-19 ကာလမှာဖြစ်စေချင်တဲ့စတာဝစ်လစ်ကိုပြောပါဆိုရင်ဘာတွေများရှိမယ်ဆရာစီသူ
เนี่ยวินเลจก็เราคุณน่ะပြောရတာတွေပါပဲအဲကျွန်တော်တို့ကြိုးရစ်ဆိုရင်ရှိသူကောင်းကောင်းတယောက်လိုချင်တယ်ပြီးတဲ့ခါကျတော့အဲ့သူ့ကိုထောက်ခံပေးမဲ့အဖွဲ့ပေါ့လေဒီ crisis communication အရေးပေါ်ဒါပြန်ကြားရေးပေါ့လေအဲ့ဒါမျိုး company တခုဒါမျိုးသက်သက်ကျွန်တော်တို့ဖွဲ့ထားတာလိုချင်တယ်အဲပြီးတဲ့ခါကျရင်ဒါကျွန်တော်တို့ဟိုသတင်းစာရှင်းလင်းပွဲပုံမှန်ကျွန်တော်တို့လုပ်ပေးဖို့လိုတယ်အဲ့အိမ်မှာလည်းခုနကပြောတဲ့ဟာပေါ့လေအယုတ်လက်ပြမယူသတင်းမီဒီယာတပါကျမများကိုပါဝင်ဆင်နွှဲနိုင်တဲ့အားမျိုးပေါ့နော်ဒါတွေကဒီပညာအဖြစ်နဲ့ကျွန်တော်တို့လုပ်လို့ရရတယ်ဟို Zoom လို့ဘာလို့လဲလုပ်ရင်လည်းဒါ80 80လောက်တော့ပါလို့ရတယ်တူတယ်ပေါ့ဟုတ်အဲ့ဒါမျိုးလုပ်ဖို့လိုပါတယ်ပြီးတဲ့ခါကျတော့ဘာသာရေးပေါင်းစုံဖြည့်နိုင်တဲ့ပုံစံတွေလည်းထားဖို့လိုတယ်ပေါ့နော်ဟိုစီးပွားရေးနဲ့ပတ်သက်လို့မေးမယ်ကျွန်တော်တို့ဟိုထားပါတော့ဒီစစ်ပေးရှောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးချင်မေးမယ်ဒါမှမဟုတ်လည်းဒီလေလေအပေါ်လာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးရေးပေးမယ်ဒီနေ့ကကျတော့ကျွန်တော်တို့ခုနကပြောတဲ့ကဲမှာဆိုရင်ဒါပါပါသေးတယ်တိုင်းဒေသကြီးနဲ့ကြီးနေလိုက်အဲသူတို့ကလည်းလှုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ဘိုးဘွားတွေလှုပ်ပေးရမယ်လည်းမရဘူးဥမာရန်ကုန်ဆိုကြီးရခြေတလောက်ပေါ့ရန်ကုန်ဆိုရန်ကုန်အကြောင်းကိုရန်ကုန်ကလူကပို့တည်မယ်သူတို့ချင်းချင်းကြားရဲမှာဆိုရအချင်းချင်းကြားရဲမှာဥမာဒါဟိုသတင်းစီးဆင်းမှုကနေနိုင်တာဖြစ်တဲ့လူကြောင့်ရန်ကုန်တို့ဘာလို့ကဒီမှာသူ့ဘာသူဒါနဲ့ရှင်းတဲ့ဘွဲတွေပါလေလှုပ်ပြီးချိန်အားလို့ဆိုတော့အကားလို့ဆိုတော့ထုတ်ပြန်ချက်တွေထုတ်တယ်ပုံနဲ့လိုတယ်ပေါ့ကျွန်တော်မြင်တော့ဒီ၄ခုလောက်ရရကူတာအများကြီးပါပြည်သူလူထုလည်းဒါဟိုမကြောက်တင်တာမကြောက်ပါနော်ကြောက်တင်တာကြောက်ပြီးတဲ့ခါကျရင်ဟိုကိုယ့်အတွက်ဆုံးဖြတ်ချက်အမှန်တကယ်ချနိုင်တယ်လို့ယင်နေပေါ့နော်ဆိုရအနေနဲ့လည်းဘူဝါရချတဲ့နေရာမှာပြည်သူစီကပြန်စည်းလာတဲ့သတင်းချက်လည်းလည်းဘူးရမှာပေါ့နော်ပြီးရင်ပြည်သူတို့သူတို့ပေးချင်တဲ့အားလည်းရမှာလို့ယင်နေပေါ့နောက်ဆုံးတစ်ချက်ကတော့ဒါအစိုးရကိုချန်ပေးချင်တာပါဟိုဟိုနေ့စဉ်ဖြစ်နေတဲ့ဟာကိုဒါဖိပြီးတော့လုပ်နေတာကျွန်တော်ကကျေးဇူးတင်ပါတယ်ဒါပေမဲ့နည်းနည်းလေးခွာပြီးတော့ပေါ်စီကနေကြည့်တဲ့ပုံစံတရားကိုလည်းအားလုံးလူတွေပေါ့နော်ဒါကတော့ကိုဆွေးရလုပ်နေတဲ့လူဖြစ်တဲ့ဆိုကျွန်တော်တို့တော့အပြင်ချိန်ပါပါဒါပေမဲ့ခုအချိန်ကတော့တအားကိုရေးကြည့်နေတဲ့အချိန်ဖြစ်တော့သူလည်းထူပူပြီးတော့အပေါ်စီကနေတက်ကြည့်ဖို့မိနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုတီယာသူရောခင်ဗျာ wish system ကဘာတွေများထည့်ထားသေးလဲ
အာကျွန်တော်ကတော့ဆရာဆော့ဆီဆရာ
ပြောလိုက်တာပေါ့ဟဲ့ပါပဲ
ဒါတားတွေပါပဲအခုလေးပဲကျွန်တော်ဟိုကျွန်တော်မြင်တဲ့အမြင်လေးပေါ့နော်အဲ့ဒါလေးကပါလဲဆိုတော့ဟိုကျွန်တော်ပြီးခဲ့တဲ့ရက်ကလည်းတရားကိုကျွန်တော်ပြောပြခဲ့တယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ကအရင်သမားဆိုတော့ကျွန်တော်တို့ရှုတော့အောင်လေကျွန်တော်တို့ဟိုစဉ်းစားတာပေါ့နော်ဒီချိန်မှာကျွန်တော်တို့ကလူမှုကိုဟိုပြောပြခြင်းနဲ့ခိတ်ခါတူရှိရဲအဲ့ဒါပါလဲဆိုတော့ကျွန်တော်တို့ဒီဒီသူများတိုင်းပြည်တွေမှာဖြစ်ရင်ကျွန်တော်တို့ကဒီဒီယောဂါဘလူပြတ်ပွားဆိုတာ story ပေါ့ဒီ case ကြီး case ရဲ့ story တွေထဲမှာစိတ်ဝင်စားဖို့ကောင်းတဲ့ story လေးတွေကျွန်တော်တို့ကသိချင်ဒါမှကျွန်တော်တို့ကဒီဒီဒေတာနဲ့ကျွန်တော်တို့ပြည်သူတွေကဒီဒီ story ကိုကြားလိုက်တော့ပါ။အော်ဒီလိုကူးသွားပါလား။ဒီလိုဒီလိုဖြစ်သွားပါလား။ဒီ case ကဒီလိုဒီလိုပြန်ပွားသွားပါလား။ဟို case number 24ပေါ့နော်။ဆိုတော့အများကြီးပြန်သွားတယ်။ဆိုတော့အဲ့ဒီလို story တွေကိုကျွန်တော်ကလူတို့ကိုဖြတ်ပြချက်။အဲ့ဒီလို story ကိုနားထောင်လိုက်တဲ့အခါကျလူတို့ကသူတို့ဘာစင်ကြဲရမလဲ။ဒီကောင်ကဘလို့ဒါကဒီအတိုင်းမျိုးဖြစ်တာကိုကိုတိုင်းကြီးမှဖြစ်နေတာကိုကဘလို့ပြန်သွားသလဲ။ဟလာဟိုဘာဟိုလောက်မှာတိုင်မှာဖြစ်သွားတယ်ဘာကြောင့်လဲဆိုတော့ဥပမာဆိုကြပါကျွန်တော်နားလဲတာဆိုရင်ကျွန်တော်တို့မိသားစုအချင်းချင်းကိုကျွန်တော်တို့ကယုံကြည်တယ်ယုံကြည်တဲ့အတွက်ကျွန်တော်တို့အကန့်ခံတဲ့စကားပြောတယ်အမှတော့ तू အပြင်းအပြန်လာဆိုတဲ့အချက်ကိုကျွန်တော်တို့ကမေ့သွားကျွန်တော်တို့က တကယ်တော့ဒီပညာပေးတာတွေကျွန်တော်တို့ကနားထောင်နေပြီပဲတကယ်အဲ့လက်တွေမှာကြတော့ကျွန်တော်တို့ကဒဇိမ့်နဲ့အလားကျွန်တော်တို့လက်တွေ့ရလူနဲ့ဆိုတော့အဲ့အမြင်တော့နဲ့ဆုံးဖြတ်တယ်အဲ့တော့ကိုယ်လူချင်းချင်းဆိုတော့ဆိုတော့ပြောတဲ့ guideline တွေပဲကျွန်တော်တို့မေ့သွားတယ်ဆိုတော့ကျွန်တော်တို့လူတို့ရဲ့ဘဝရဲ့ဒီ guideline တွေဝင်လာပေါ့အများကြီးလိုပါတယ်အဲ့မှာအကောင်းဆုံးလေးက storytelling နဲ့ဆိုတော့ကျွန်တော်ကဒီကျွန်တော်တို့ typing မှာဖြစ်သွားခဲ့တယ်80အဲ့78ယောက်ရှိပြီပေါ့နော်သူတို့နဲ့တဲမှာကျွန်တော်တို့ပြည်သူလူထုနားယူတဲ့နဲ့သင်္ကန်းကယူတဲ့ story တွေကိုကျွန်တော်တို့လူတို့ချပြဖို့လွယ်အဲ့တော့အစိုးရကတော့ပြန်သားရေးရအောင်ပါမလို့ရင်ကျွန်တော်တို့ဒီ media တွေကလုပ်နိုင်အောင် chat net တွေနဲ့ကျွန်တော်တို့ဒီဖြစ်စဉ်တွေကိုပြောပြဖို့ကြိုးစားခဲ့ဆိုတော့ကျွန်တော်တို့ကဒီချိန်မှာအခက်အခဲရှိတယ်တွားလာတာလည်းအခက်အခဲရှိတယ်ဟုတ်လားကျွန်တော်တို့ဖုန်းတွေဆက်ပြီးတော့ဒီမိသားစုတောက်လျှောက်လိုက်ဖို့ဆိုတော့ဟိုကျွန်တော်တို့အရင်ချိန်မှာဆိုရင်တော့ကျွန်တော်တို့ဒီကိုတောက်လျှောက်လိုက်လို့ရတယ်ဆိုတော့အခုလိုကျွန်တော်တို့ကိုယ်တိုင်ကအကန့်အသတ်တွေမှာလုပ်ချင်ရတဲ့ဆက်တော့ဒီ story လိုက်ဖို့မလွယ်ဘူးဆိုတော့ဒါလေးကိုကျွန်တော်တို့အစိုးရဘက်ကလုပ်ပေးနိုင်တော့ပြည်သူလူထုကပို့ပြီးတော့ကျွန်တော်ခေါင်းထဲမှာဘယ်လိုရင်ဆိုင်ရမလဲဆိုတော့သင်ခန်းစာမျိုးရအောင်ပေါ့အဲ့ဒါလေးတူတော်ဆွေးရအောင်ကျွန်တော်ချန်ပေးစီဟုတ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြီးပြီးဆွေးနွေးကြရတဲ့ဦးစီးရသူဦးတီရသူတို့ ਨੇ နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။ဆင်းရဲဆွေးနွေးကစီစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစီဒီစီစဉ်ကိုတော့ VOM မြန်မာပိုင်းရဲ့ဆင်းရဲည9နိုင်ကနေ10နိုင်အထိနဲ့တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင် review စီစဉ်မှာနားဆင်နိုင်ကြပါရဲ့ကျွန်တော်အောင်လို့ပါခင်ဗျာ
Tan ye radio ne yom myadan ja asisin ni ko American pi taung su Washington DC myo lo ga ni thol lwin pe ni ba de. American pi taung su ma COVID-19 yoga ku set pyan bwa mu a ye paw a chin ni chaung VOA radio ne yauk tan asisin ni ko ya yi poun san pyaung thol lwin pe ni ba de. Radio asisin ni ko ma ne 6 nai ga ni 9 nai a thi ne nya 9 nai ga ni 10 nai a thi a chin ni ma be thol lwin pe ni ba de. Yom myadan ja asisin ni ko do ni sin nya 9 nai ga ni 9 nai kwe a thi ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ္ပစာရောဂါကြောင့်ကူးစက်မှုတွေနဲ့တေဆုံးသူဦးရေတိုးလာနေချိန်မှာစီးပွားရေးအတွက်ပါထိခိုက်မှုတွေရှိနေတာကိုရှင်းချနိုင်ဖို့အတွက်ကမ္ဘာတဝန်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့နိုင်ငံပေါင်း73နိုင်ငံပါဝင်တဲ့အဖွဲ့ကြီးကပန်ကြားလိုက်ပါတယ်။ဒီချိန်ဟာလူသားတွေရဲ့အသက်ကိုကယ်တင်ဖို့နဲ့ရှင်သန်နေထိုင်ဖို့အတူတကွလက်တွဲဆောင်ရွက်ဖို့အရေးကြီးတဲ့အချိန်ဖြစ်ကြောင်း Britain, Indonesia, Germany, Spain, Turkey နဲ့ Canada နိုင်ငံတွေပါဝင်တဲ့ဒီအဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စနေနေ့မှာအမေရိကန်ပြည်တော်စုကဒီယောဂအကူးဆက်ခံရသူ9သိန်းကျော်နဲ့တည်ဆုံးသူ 3,900 ဖြစ်လာတယ်လို့ကမ္ဘာတစ်လွှမ်းမှာတော့ကူးဆက်ခံရသူ 2.2 သန်းကျော်ပြီးတည်ဆုံးရသူပေါင်းက 3 သိန်းခွဲကျော်နေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အီရန်စစ်တပ်ဟာမိုင်900ကျော်ထိရောက်နိုင်တဲ့ဘုံးလက်နက်တွေတပ်ဆင်နေတဲ့ drone ရင်3ဆင်းပိုင်ထားပြီလို့အီရန်ကာကွယ်ရေးဝန်ကြီးကနိုင်ငံတော်ရုပ်သံမှာစနေနေ့ကပြောပါတယ်။ဒီ drone ရင်တွေဟာအတော်ဝေးကွာတဲ့နေရာကရန်သူလှုပ်ရှားမှုမှန်တယ်မြတ်စောင့်ကြည့်ပေးနိုင်ကြောင်းနဲ့ရင်ဆိုင်တိုက်ပွဲတွေမှာတုံးနိုင်တယ်လို့ပြောကြခဲ့တာပါမြန်မာနိုင်ငံကထင်ရှားတဲ့ဆရာတော်ကြီးတစ်ပါးဖြစ်တဲ့တီရကူဆရာတော်အရှင်ညာနိဒရာဟာကိုရိုနာဗိုင်းရပ်စ်ရောဂါဒဏ်ခံစားရသူတွေအတွက်ပွေဟမ်းမင်းကြီး Francis ထူထောင်ထားတဲ့အရေးပေါ်ရန်ပုံငွေတွေကို American Dollar 1000ထည့်ဝင်သူတန်းတယ်လို့ Vatican News မှာဖော်ပြထားပါတယ်ဒီလူငွေကို April 16ရက်နေ့ကမန္တလေးကက်သက်ဂိုင်းတုဆရာတော်ကလက်ခံရယူခဲ့တာပါဟောင်ကောင်မှာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ15ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကစနေနေ့မှာဖမ်းဆီးလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတွင်ဆခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာတရားမဝင်စုဝေးမှုဆွဲချက်တွေနဲ့ဖမ်းလာဖြစ်ပါတယ်။တင်းနေနေမနေခင်တရင်တွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့်ဗီဒီယိုမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကုကြမှာပါရှင်။ဒီဝေကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျမခင်ရတဲ့ပ
ါ This program has come to you from the Voice of America, Washington.